Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်မတ်လ10ရက်ဗုဒ္ဓဦးနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30 နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖုံပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုမက်ခင်ဖြူတွေနဲ့ကျွန်တော်ကြော်ကြော်သိကြညာမှာပါသမ္မတဒေါ်နယ်ထရန့်ရဲ့အင်္ဂါညကမင်းကွန်းဟာလွန်ခဲ့တဲ့39ရက်ကျန်းကျင်ခွဲမှာပြောခဲ့တဲ့မင်းကွန်းနဲ့မတူဘဲအကောင်းမြင်သဘောထားတွေပို့ပေါဝင်ပါတယ်။ Syria ဆိုရကဓာတုလက်နက်သုံးတိုက်ခိုက်ခဲ့တဲ့ပေါ်တန်ခတ်အရေးယူမဲ့ကုလဆုံးဖြတ်ချက်ကို Russia နဲ့တရုတ်က Veto သုံးပယ်ချလိုက်ပါတယ်။ Kim Jong Nam တည်ဆုံမှုနဲ့ဆက်ဆက်ပြီးမြို့သမီးနှစ်ဦးကို Malaysia ကလူသတ်မှုနဲ့ဆွဲချက်တင်လိုက်ပါပြီ။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ကောင်းပါပြီရှင်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီအစည်းအဝေးမှာရခိုင်ပြည်ပခါနဲ့ပတ်သက်လို့မြန်မာအစိုးရကိုယ်စားလှယ်ဘက်ကဘာတွေပြောဆိုခဲ့ပါသလဲ
The issue of Rakhine is extremely complex and deeply challenging There are two communities
မြန်မာဒုတိယနိုင်ငံကြားဝန်ကြီးဦးကျော်တင်ပြောသွားတာပါပြည်စုံကနောက်ပိုင်းမှာကြားကြရပါမယ်ဒါအပြင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့ UNFC ရဲ့နိုင်ငံရေးဆိုင်ရာညနိုင်ဆွေးနွေးရေးကိုယ်စားလှယ်အဖွဲ့တို့တွေ့ဆုံကြရမှာဘလို့ရလမျိုးတွေထွက်ပေါ်လာပါသလဲတခါတမတော်ကာကွယ်ရေးဦးစည်းချုပ်နဲ့တရုတ်အာရှရေးရအထူးကိုယ်စားလှယ်ရဲ့တွေ့ဆုံမှုမှာဘာတွေဆွေးနွေးခဲ့ကြသလဲဆိုတာတွေကိုပါနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မခင်ဖြူထွေးတို့ပြောပြပေးပါမယ်ရှင်
သမ္မတဒေါ်နယ်ထရမ့်မှာအင်္ဂါနေ့ညကကွန်ဂရက်လွှတ်တော်မှာပထမဆုံးကြိမ်ပြောတဲ့မင်းကွန်းမှာလွန်ခဲ့တဲ့39ရက်ကျန်းသစ္စာကြိမ်ဆိုပွဲမှာပြောခဲ့တဲ့မင်းကွန်းနဲ့မတူဘဲပိုပြီးတော့အကောင်းမြင်တဲ့သဘောထားတွေကိုပြောခဲ့ပါတယ်။ခတ်တိန်တိန်တွေးတဲ့အရေးမပါတဲ့ထိတ်တဲ့ရင်ဆိုင်မှုတွေလိုရတော့မဲ့အချိန်ကာလကုန်ဆုံးသွားပြီလို့သမ္မတကဆိုပါတယ်။ဒါပေမဲ့လည်းတိုက်ပွဲကိုရည်ညွှန်းပြောဆိုတာတော့ရှိခဲ့ပြီးအထူးသဖြင့်ကတော့သမ္မတရဲ့အဆိုအဖြစ်အစွန်းရောက်အစ္စလာမ်အကြမ်းဖက်ဝါဒကိုနှိမ်နင်းရမယ့်တိုက်ပွဲဖြစ်ပါတယ်။အဲဒီစာသားဟာသမ္မတရဲ့မျိုးသားလူညွေးအကြံပေးဒုတိယဗိုလ်ချုပ်ကြီး HR McMaster နဲ့သူအစိုးရဘက်မှပါဝင်သူတချို့ကဆက်မသုံးဖို့မစ္စတာထရမ့်ကိုအကြံပေးထားတဲ့စာသားဖြစ်တယ်လို့သတင်းဌာနအများပြားကပြောပါရတယ်။ McMaster ကသူ့အနေနဲ့တော့အစွန်းရောက်အစ္စလာမ်ဝါဒီအကြံဖက်ဝါဒလို့သုံးလုံးနာကိုပူကြိုက်တဲ့အကြောင်းပြီးခဲ့တဲ့သတင်းဘက်ကသူ့ရဲ့ဝန်ထမ်းတွေကိုပြောခဲ့တယ်ဆိုတဲ့သတင်းတွေထွက်ထားပါရတယ်။အဲ့ဒီအသုံးလုံးဟာမွတ်စလင်တွေအားလုံးကိုညီညွတ်ပြီးတင်ကျုံခေါ်ဆိုတာတဲ့အစ္စလာမ်အခြေခံအစိုးရနဲ့အဖွဲ့အစည်းတွေကိုထောက်ခံတဲ့အစွန်းရောက်ယုံကြည်သူတွေကိုညီညွတ်တဲ့နေရာမှာသုံးစွဲပါရတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဘဝရည်မှန်းချက်တွေပြေဝဖို့ကြိုးစားရုန်းကန်နေကြတဲ့ပြည်သူတွေကိုကူညီမယ်လို့ပြောခဲ့တဲ့သူ့ရဲ့ခရီးအတိုင်းလုပ်ကိုင်ဆောင်ရွက်ခြင်းမရှိသလိုနိုင်ငံတော်လုံခြုံရေးနဲ့ပတ်သက်တဲ့သူ့ရဲ့ရည်တည်ချက်ဟာလည်းဆန့်သက်ခံနေရပြီလို့ခန်တကီပြည်နယ်အုပ်ချုပ်ရေးမှူးဟောင်းစတီဗ်ဘက်ရှာကပြောဆိုလိုက်ပါတယ်။အင်္ဂါနေ့ညနေပိုင်းကကွန်ဂရက်စ်လွှတ်တော်မှာသမ္မတထရမ့်ပြောကြားခဲ့တဲ့မိန့်ခွန်းကိုဒီမိုကရက်တီရဲ့ကိုစားမစ္စတာဘက်ရှာကတုံ့ပြန်မိန့်ခွန်းပြောခဲ့တာပါ။သမ္မတထရမ့်ဟာမိတ်ဆွေနိုင်ငံမဟုတ်တဲ့ရုရှားကနေအမေရိကန်ရဲ့အမျိုးသားလုံခြုံရေးအပေါ်ပြင်းပြင်းထန်ထန်ချိန်ချောင်နေတာတွေကိုလှုပ်လှုပ်ရှုတဲ့တစ်ချိန်ထဲမှာအနေများလာတဲ့ဒီနေ့ကဘာကြီးမှာအမေရိကန်နဲ့အတူလက်တွဲလာခဲ့တဲ့မိတ်ဆွေမဟာမိတ်တွေကိုတော့ပို့ပြီးတော့ကင်းကွာအောင်လုပ်နေတယ်လို့မစ္စတာဘက်ရှီယာကဝေဖန်ပါတယ်။သမ္မတထရမ့်ရဲ့လုံခြုံရေးဆိုင်ရာချင်းကဲဆောင်ရွက်မှုတွေဟာအမေရိကန်ပြည်ထောင်စုကိုဘေးကင်းလုံခြုံမှုနဲ့အောင်လုပ်နေတယ်လို့ဆိုပြီးသမ္မတထရမ့်ဟာဒုက္ခသည်တွေနဲ့ရွှေ့ပြောင်းဝင်ရောက်သူတွေကိုစစ်ကြင်ညာနေတာပဲလို့လည်းမစ္စတာဘက်ရှီယာကပြောပါတယ်။သမ္မတထရမ့်ဟာမွတ်စလင်အများစုနိုင်ငံတွေဖြစ်တဲ့အီရတ်၊အီရန်၊ဆီးရီးယား၊လစ်ဗျား၊ယေမင်၊ဆိုမာလီယာနဲ့ဆူဒန်နိုင်ငံတွေကလူတွေကိုအမေရိကန်ပြည်ထောင်စုတဲ့ပြည်ဝင်ခွင့်ကန့်သတ်ထားမည်ပြီးဒုက္ခသည်ရွှေ့ပြောင်းနေထိုင်မှုတွေကိုယာယီပိတ်ပင်တဲ့ညွှန်ကြားချက်ထုတ်ပြန်ခဲ့တာကြောင့်ဒီအပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ခံနေရပြီးတရားရုံးကကန့်ကွက်စင်ခေါ်တာတွေနဲ့လည်းရင်ဆိုင်နေရတာပါရှင
်။အမေရိကန်ထောက်လွှမ်းရေးအဖွဲ့အစည်းတွေရဲ့အကြီးအကဲဖြစ်ခန့်ထားဖို့သမ္မတဒေါ်နယ်ထရမ့်ကကြားထားတဲ့ဒန်ကုတ်စ်ကရုရှားနိုင်ငံဟာထိတ်တန့်ချင်းချောက်မှုတစ်ခုဖြစ်တယ်လို့ပြောပြီးလူမလာသမရယူကောက်ပွဲမှာရုရှားကဝင်နှောက်ခဲ့တယ်ဆိုတာဟာလက်ခံထားပြီးသားအချက်ဖြစ်တယ်လို့လွှတ်တော်အမတ်တွေကိုအင်္ဂါနေ့ကပြောပါတယ
် Russia has a long history of propaganda and trying to influence various nations cultures and
ရုရှားဟာနိုင်ငံအမျိုးမျိုးအပေါ်ယဉ်ကျေးမှုတွေအပေါ်ယူကောက်ပွဲတွေအပေါ်စသည်အပြင်ဩဇာလွှမ်းမှုကြိုးစားပြီးဝါဒဖြန့်လှုပ်ဆောင်မှုတွေတမိုင်းရှည်ကြီးရှိပါတယ်အခုကျွန်တော်တို့စကားပြောနေချိန်မှာကိုပဲအဲ့ဒီလိုမျိုးဥရောပမှာလုပ်နေတာပါဒါပေမဲ့သူတို့လုပ်ငန်းကိုပိုတိုးလှုပ်လာပုံရပြီးရင်တော့ကတို့မှမရှိခဲ့တဲ့စိုက်ဘာနဲ့အစ်မြင့်ရှုပ်ထွေးတဲ့နီလွမ်းတွေကိုအသုံးပြုနေပါတယ်။ဒါကြောင့်ဘာဖြစ်ခဲ့တယ်ဘယ်လိုဖြစ်ခဲ့တယ်ဆိုတာကျွန်တော်တို့နားလည်ပြီးတော့အဲ့ဒါနဲ့ပတ်သက်တဲ့အစိုးရကစားတခုအပြည့်အစုံထွက်လာဖို့ကတိတ်အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်ဆိုပြီးအမျိုးသားထောက်လွှမ်းရေးညွှန်ကြားရေးမှူး DNI အဖြစ်ခန့်အပ်ဖို့ရထားခံရသူဒန်ဂုတ်စ်ကပြောသွားပါတယ
်။ Syria ဆူရကဓာတုလက်နက်တွေသုံးပြီးတိုက်ခိုက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုတုံ့ပြန်တဲ့အနေနဲ့တန်ခတ်ရေးယူမဲ့ကုလသမဂ္ဂဆုံးဖြတ်ချက်တရက်ကို Russia နဲ့တရုတ်တို့ကဗီဒိုအာဏာသုံးပြီးပယ်ချလိုက်ပါတယ်။ဒီဆုံးဖြတ်ချက်ကို Britain ပြင်သစ်နဲ့ American တို့ကထောက်ခံပါတယ်။ 2014နဲ့2015ခုနှစ်တွေကဓာတ်လက်နက်သုံးတိုက်ခိုက်ခဲ့ရာတွေမှာပါဝင်ပတ်သက်တဲ့ဆိုရဲစီးရီးယားနိုင်ငံသားအဖွဲ့အစည်းနဲ့ကုမ္ပဏီစုစုပေါင်း20ခုအပေါ်တန်ခတ်အရေးယူမှုတွေချမှတ်ဖို့ဖြစ်ပါတယ်။တိုက်ခိုက်မှုတွေမှာအသုံးပြုတဲ့ရဟတ်ယာဉ်တွေစီးရီးယားဆွေရကိုရောင်းချထောက်ပံ့တာတွေမလုပ်ဖို့လဲတည်ဆုံးပြချက်ကနေနိုင်ငံအားလုံးကိုပြစ်ပင်တမြင်ဖို့ပါဝင်ပါတယ်။ရုရှားနဲ့တရုတ်တို့ဟာပြန်ပြီးတော့ငင်းကြက်ထုတ်လို့မဖြစ်နိုင်တဲ့စိုးရတဲ့ရွေးချယ်မှုကိုဒီကနေ့လှုံ့ဆော်ခဲ့ကြတယ်။ဒါရုလက်နက်တွေအသုံးပြုတဲ့အပေါ်မှာဘက်ရှာအာဆက်အစိုးရအနေနဲ့တာဝန်ခံမှုရှိအောင်လုပ်မဲ့ကိစ္စကိုလည်းညှင်းပယ်လိုက်ကြတယ်။နောက်အာဆက်ရဲ့တပ်တွေကအစိတ်တက်ငွေဘုံတွေချဲချတာကြောင့်အသက်ရှူချက်ပြီးသေဆုံးကြရတဲ့အကာအကွယ်မဲ့အမျိုးသားအမျိုးသမီးကလေးငယ်တွေကိုမျက်ကွယ်ပြုလိုက်ကြတယ်လို့ဆိုပြီးတော့ဒီကုလသမဂ္ဂဆိုင်ရာအမေရိကန်အံအမတ်ကြီးနီကီဟဲလီကပြောပါရယ်။စီးရီးယားဆူရဟာကလိုရင်းတန်းငွေသုံးပြီးသုံးချိန်ထက်မနည်းတိုက်ခိုက်ခဲ့တဲ့ဆိုတာကုလသမဂ္ဂနဲ့ဒီဓာတ်ရုပ်လက်နက်များပိတ်ပင်တားဆီးရေးအဖွဲ့တို့ပူးရဲစုံစမ်းစစ်ဆေးမှုကနေတွေ့ခဲ့ရပြီးတဲ့နောက်ဆုံးဖြတ်ချက်မူကြမ်းကိုပြင်ဆင်ရေးဆွဲခဲ့တာပါရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239ဆိုင်းဒိုမီတာ25 kHz 11965ဆိုင်းဒိုမီတာ32 kHz 9323ဆိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေဗိုလ်ဓူးညဘက်သတင်းတွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်မြောက်ကိုရီးယားကောင်းဆောင်ရဲ့အဖြစ်သူအမိခွဲကိုခင်ဂျုံနမ်တည်ဆုံမှုနဲ့ဆက်ဆက်ပြီးမြို့သမီးနှစ်ဦးကိုလူသတ်မှုနဲ့မလေးရှားကဒီကနေ့ဆွဲချက်တင်လိုက်ပါတယ်။အသက်25နှစ်အရွယ်အင်ဒိုနီးရှားနိုင်ငံသူ CTI ဆရာနဲ့အသက်28နှစ်အရွယ်ဗီယက်နမ်မြို့သမီးဒုံဒီဟောင်းနိုကိုကွာလာလမ်ပူမြို့ကတရားရုံးတစ်ခုမှာလုံခြုံရေးအများပြချပြီးဒီကနေ့ရုံးထုတ်တာပါ။မြို့သမီးနှစ်ဦးကသူတို့မှပြစ်မရှိတဲ့အကြောင်းပြောပြီးမြို့တန်ဇလန်တစ်ခုအတွက်ဟန်ပြနောက်ပြောင်တဲ့တရုတ်ဆောင်ချက်တစ်ခုမှာပါဝင်ခဲ့တာလို့ယုံကြည်ခဲ့ကြတဲ့အကြောင်းပြန်လျှောက်ထားပါတယ်။အပြစ်ရှိတယ်လို့ဆုံးဖြတ်ရင်တော့သူတို့နှစ်ယောက်စလုံးတည်တံချမှတ်ခံရနိုင်ပါတယ်။ဖေဖော်ဝါရီလ13ရက်နေ့ကကွာလာလမ်ပူလေဆိပ်မှာကင်ဂျုံနမ်းမြေမျက်နှာကိုတခုခုနဲ့ပုတ်လိုက်တာကိုလုံခြုံရေးကင်မရာတွေကနေရိုက်ယူထားတဲ့ဗီဒီယိုထဲမှာတွေ့ရသူအမျိုးသမီးနှစ်ဦးဟာသူတို့တွေဖြစ်တယ်ဆိုပြီးဆွဆွဲခံထားရတာပါကင်ဂျုံနမ်းဟာပြင်းထန်တဲ့ VX အာယုံကြောထိခိုက်ပျက်စီးစေတဲ့အစိတ်ကြောင့်မိနစ်20အကြာမှာသေဆုံးသွားတယ်လို့မလေးရှားတာဝန်ရှိသူတွေကပြောထားပါတယ်
အမေရိကန်ပြည်ထောင်စုရဲ့ကာကွယ်ရေးအသုံးစိတ်ကိုတိုးမြင့်မဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အစီအစဉ်ဟာကမ္ဘာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်အများကြီးအကျိုးဖြစ်စေလိမ့်မယ်လို့ဂျပန်ဆိုရအတွင်းဝင်ယူရီရှိဒါဆူဂါကဒီကနေ့ပြောဆိုလိုက်ပါတယ်အင်္ဂါနေ့ကကွန်ဂရက်စ်လွှတ်တော်မှာသမ္မတထရမ့်မိန့်ခွန်းပြောကြားခဲ့ပြီးတဲ့နောက်မစ္စတာဆူဂါကတိုချိုမြို့မှာအခုလိုပြောလိုက်ကြပါသမ္မတရဲ့အစိုးရရသုံးမှန်းချေစည်းရုံးမှုချမ်းမှာပင်တကွန်စစ်ဌာနချုပ်အတွက်အသုံးစိတ်ကိုဒေါ်လာ54ဘီလီယံတွင်းမြင့်သုံးဆွဲဖို့ရထားပြီးဒါဟာပြည်တွင်းကအစိုးရဌာနတွေအားလုံးရဲ့အသုံးစိတ်နဲ့ညီမျှတဲ့ပမာဏဖြစ်ပါတယ်တန်တမာရေးနဲ့နိုင်ငံခြားအကူအညီပေးရေးဆိုင်ရာအသုံးစိတ်တွေကိုတော့38ရာခိုင်နှုန်းလျှော့ချသွားမှာဖြစ်ပြီးဒါဟာနိုင်ငံခြားရေးဌာနနဲ့ကမ္ဘာတဝန်းဖွံ့ဖြိုးမှုအကူအညီတွေကိုပေးနေတဲ့ USAID အဖွဲ့ရဲ့အသုံးစိတ်တွေကိုတိုက်ရိုက်ထိခိုက်စေမှာဖြစ်ပါတယ်သမ္မတထရမ့်အနေနဲ့ကုန်သွယ်ရေးအကောက်ခွန်နဲ့စီးပင်းစည်းကမ်းဆိုင်ရာကိစ္စတွေကိုဖယ်လို့ချမဲ့ဆောင်ရွက်သွားမလဲဆိုတာကိုကြိုတင်ခန့်မှန်းနိုင်ဖို့အတွက်သမ္မတရဲ့မိန့်ခွန်းကိုအများကအယုံဆက်ခဲ့ကြတယ်လို့အာရှအစုရှယ်ယာဈေးတွေလည်းဒီကနေ့တက်ခဲ့ပါရရှင်
အာဖဂန်နစ္စတန်နဲ့ပါကစ္စတန်နိုင်ငံသားနေဇက်ကတရားဝင်ဝင်ထွက်နေရာတွေကိုပြန်ဖွင့်ပေးဖို့ဒေသဆိုင်ရာထိပ်သီးအစည်းအဝေးတစ်ခုအတွင်းကုန်းတွင်းပိတ်နိုင်ငံဖြစ်တဲ့အာဖဂန်နစ္စတန်နိုင်ငံကပါကစ္စတန်နိုင်ငံကိုတောင်းဆိုလိုက်ပါတယ်ကုန်သွယ်ရေးတဆင့်ခံဖြတ်တန်းသွားလာရေးနဲ့လူတွေရွှေ့ပြောင်းသွားလာတာတွေအပေါ်အားစီးတွေဟာဒေသဆိုင်ရာနိုင်ငံတွေအကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးအတွက်သတ်မှတ်ထားတဲ့ညီမှန်းချက်တွေနဲ့မကိုက်ညီဘူးလို့အာဖဂန်နစ္စတန်ကပြောပါတယ်အဖွဲ့ဝင်ဆက်နိုင်ငံပါစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ ECO ထိပ်သီးညီလာခံကိုပါကစ္စတန်ကအင်ရှင်ဖြစ်လက်ခံပြီးအစ္စလာမဘတ်မြို့တော်မှာဒီကနေ့ကျင်းပတာပါစစ်သွေးကြွတွေဟာပါကစ္စတန်နဲ့ဝင်ပြီးမကြာသေးခင်ကလုပ်ခဲ့တဲ့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေကိုအာဖဂန်နစ္စတန်မြေပေါ်မှာကြမ်းစီအကွက်ချခဲ့တယ်ဆိုပြီးနေဇက်ဝင်ထွက်ပေါက်အလုံးကိုလွန်ခဲ့တဲ့သတင်းနှစ်ပတ်မှာပါကစ္စတန်ကပိတ်ပစ်လိုက်တာပါ
ဗီယက်နမ်ကွန်မြူနီအစိုးရအနေနဲ့ဥရောပသမဂ္ဂ EU နဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ်တစ်ခုကိုအတိမပြုခင်မှာလူခွင့်ရေးအခြေအနေတိုးတက်အောင်လုပ်ဖို့ဥရောပလွှတ်တော်ကိုယ်စားလှယ်ကဗီယက်နမ်ကိုဖိအားပေးနေပါတယ်။ဥရောပလွှတ်တော်ကလူခွင့်ရေးဆိုင်ရာကော်မတီခွဲတစ်ခုဖေဖော်ဝါရီလနောက်ပိုင်းမှာဗီယက်နမ်နိုင်ငံကိုတွားရောက်ပြီးတဲ့နောက်လူခွင့်ရေးဆိုင်ရာစိုးရိမ်ချက်တွေကိုဥရောပလွှတ်တော်အမတ်တွေကပြောလာတာပါ။နိုင်ငံရေးလွတ်လပ်ခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဘာသာရေးလွတ်လပ်ခွင့်တွေနဲ့ပတ်သက်ပြီးတော့ဗီယက်နမ်မှာဆွေးနွေးပြောဆိုတာတွေပို့လို့ကြဖို့ဥရောပလွှတ်တော်လူခွင့်ရေးကော်မတီကအကြံပြုထားပါတယ်။လူခွေနဲ့ပတ်သက်ပြီးတော့ဥရောပရဲ့တင်းကျပ်တဲ့သတ်မှတ်ချက်တွေနဲ့မကိုက်ညီဘဲနဲ့တော့ကုန်သွယ်ရေးသဘောတူညီချက်ကိုအတည်ပြုဖို့ခက်ခဲလိမ့်မယ်လို့ကော်မတီခွဲဥက္ကဋ္ဌဟောင်းနိုင်မျိုးတော်မှပြောတာကိုကိုကပြောဆိုကြပါရယ် ဒီစကားတွေနဲ့ပတ်သက်ပြီးတော့ဗီယက်နမ်အစိုးရဘက်ကတော့တိုက်ရိုက်တုံ့ပြန်တာအခုထိထွက်မလာသေးပါဘူး။၂၀၁၅ခုနှစ်ကလက်မှတ်ရေးထိုးထားတဲ့လွတ်လပ်စွာကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ဟာနောက်နှစ်မှာစတင်အသက်ဝင်မှာဖြစ်ပြီးတော့ဥရောပလွှတ်တော်မှသာမက EU အဖွဲ့ဝင်နိုင်ငံတွေရဲ့လွှတ်တော်အသီးသီးမှလည်းအတည်ပြုပေးရမှာပါ။ပြီးခဲ့တဲ့ဇန်နဝါရီလကဥရောပလွှတ်တော်မှဒီသဘောတူညီချက်ကိစ္စဆွေးနွေးကြခြင်းအတွင်းဗီယက်နမ်ရဲ့လူမှုစီးပွားရေးအခြေအနေတွေအပေါ်မှာလွှတ်တော်အမတ်အတော်များများကမေးခွန်းထုတ်ခဲ့ကြပါရဲ့ရှင်။
အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်မှာပုံမှန်ထက်ထူးခြားပြီးပူနွေးတဲ့ရာသီဥတုရှိလာတာကြောင့်ဒီနှစ်အတွက်ချယ်ရီပန်းပွင့်ချိန်ခန့်မှန်းချက်ကိုပန်းညံများဆိုင်ရာဌာနကပြန်လည်ပြင်ဆင်ပြီးချယ်ရီတွေအလားဆုံးဖူးပွင့်မဲ့အချိန်ကာလကိုဒီကနေ့ကြေညာဖို့ရှိပါတယ်။မြို့တော်ရဲ့ပထိုးမဲ့မြစ်နဲ့ဝါရှင်တန်ဒူးမြောင်းကြားက Tidal Basin လို့ခေါ်တဲ့ရေကန်ကြီးရဲ့ကမ်းပါးတစ်လျှောက်မှာစိုက်ထားတဲ့ချယ်ရီမြင့်ပေါင်း1900နီးပါးအစွမ်းကုန်ဖူးပွင့်ကြတဲ့အချိန်မှာချယ်ရီပန်းပွဲတော်ကိုကျင်းပတာပါ။ချယ်ရီပွင့်ချိန်ဟာရာသီဥတုပေါ်အများကြီးမူတည်နေတယ်လို့တရင်လစ်ပတ်တာကာလအတွင်းမှာလည်းအပြောင်းအလဲတွေဖြစ်သွားနိုင်ပါတယ်။မြို့တော်မှာဒီနှစ်ဆောင်းရာသီကခါတိုင်းနှစ်တွေထဲပူပြီးပူနွေးတာကြောင့်ချယ်ရီပွင့်ချိန်ကိုမတ်လလေလောက်ဖြစ်မယ်လို့ပြောင်းလဲခန့်မှန်းချက်ထွက်လာဖို့ရှိပါတယ်။ဒီချယ်ရီပွင့်တွေကို1912ခုနှစ်မှာဂျပန်ကအမေရိကန်ကိုလက်ဆောင်ပေးခဲ့တာဖြစ်ပြီးနှစ်စဉ်နွေဦးကာလရောက်တိုင်းချယ်ရီပန်းပွဲတော်ကိုသတင်းလေးဘက်ကြားလောက်ဆင်နွှဲလေးရှိပါတယ်ခင်ဗျာ။ Direct from Washington The
Voice of America The OA နောက်ဆုံးရသတင်းတွေကိုကိုကြွကြော်သိနေမှာခင်ပြူထွေးတို့ကြေညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းဆောင်ပါတွေဘက်ကိုဆက်ပါမယ်။လူ့အခွင့်အရေးကောင်စီမှပြောကြားတဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးရဲ့မိန့်ခွန်းကောက်နှုတ်ချက်တွေကိုအရင်ဆုံးတင်ပြပေးပါမယ်ရှင်။ရခိုင်ပြည်နယ်အတွင်းလူ့အဖွဲ့အစည်းတစ်ခုကြားကအသာစားရဖြစ်စေဖို့အခြေအနေဟာအယက်သားအစိုးရတည်ရင်ဆိုင်နေရတဲ့ကြီးမားတဲ့စိန်ခေါ်မှုတရားဖြစ်တယ်လို့မြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ကမနေ့ကလုပ်တဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမိန့်ခွန်းမှာပြောသွားပါတယ်။ဒါကြောင့်နိုင်ငံတကာအနေနဲ့ရခိုင်အရေးကိစ္စမှာအပြစ်တင်ရှုံချတာမျိုးထက်အပြုသဘောဆောင်ချင်းကပ်တာဟာမြန်မာအစိုးရကိုအမှန်တကယ်ကူညီရာရောက်လိမ့်မယ်လို့လည်းမြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးကပြောသွားပါဗျ။အကြောင်းစုံကိုတော့မတ်အီတန်စင်ကတင်ပြပေးပါလိမ့်မယ်ရှင်
။မြန်မာနိုင်ငံမှာဒီမိုကရေစီနီးကျရွေးချယ်တင်မြှောက်တဲ့အစိုးရတက်လာပြီးကတည်းကအခြေအနေတွေဟာရင်းနဲ့မတူပြောင်းလဲမှုတွေရှိခဲ့ပြီလို့လူ့အခွင့်အရေးကောင်စီကိုတက်ရောက်လာတဲ့မြန်မာဒုနိုင်ငံခြားရေးဝန်ကြီးကပြောပါဗျ။ဒါပေမဲ့လို့အစိုးရတက်အနေနဲ့ပြဿနာများစွာကိုရင်ဆိုင်နေရဆဲဖြစ်ပြီးတော့အဲ့ဒီထဲမှာတော့ရခိုင်ပြည်နယ်အရေးကိစ္စဟာလည်းအစိုးရတက်အတွက်ကြီးမားတဲ့စိန်ခေါ်မှုတရဖြစ်တယ်လို့လူ့ခွင့်ကောင်စီမင်းကမာဒုနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ကပြောပါတယ
် The other major challenge is to bring harmony to the two communities in Rakhine State which has been dominating internationalattention for some time
နိုင်ငံတကာကအာရုံစိုက်ခံနေရတဲ့ရခိုင်ပြည်နယ်အတွင်းကလူမှုအတိုင်းဝိုင်းနှစ်ခုအကြားတဟဇာတရှိရေးဟာအဓိကစိန်ခေါ်ချက်တရဖြစ်ပါတယ်ရခိုင်ပြည်နယ်အရေးဟာအင်မတန်ရှုပ်ထွေးပွေလီပြီးပြဿနာတွေကနိုင်ရှိုင်းလွန်ပါတယ်လူမှုအတိုင်းဝိုင်းနှစ်ခုအကြားမှာအမြင့်သဘောထားကွဲပြားမှုကနက်နက်ရှိုင်းရှိုင်းရှိနေပြီးတော့တစ်ဖက်ချင်းစီမှာလည်းတမိုင်းနဲ့ချီအမြင့်တွယ်လာတဲ့စိုးရိမ်ကြောင်းကြမှုတွေကအခိုင်အမာရှိနေတာပါ
ဒါကြောင့်လေရခိုင်ပြည်နယ်ပြည်ထနာကိုမြန်မာနိုင်ငံအနေနဲ့ကိုယ်တိုင်ဖြည့်ရှင်းနိုင်ဖို့အချိန်ကာလတစ်ခုယူရလိမ့်မယ်လို့ပြောပါရယ်လူခွင့်ကောင်စီရဲ့ရခိုင်အရေးပြောဆိုဆောင်ရွက်ချက်တွေဟာပြည်ထနာမဖြစ်စေဘဲနဲ့ပြည်ထနာဖြည့်ထုတ်မှုအစိပ်ပိုင်းတရဖြစ်စေလိုတယ်လို့ဦးကျော်တင်ကနိုင်ငံတကာကိုတိုက်တွန်းခဲ့ပါရယ်မြန်မာနိုင်ငံဟာဆယ်စုနှစ်နဲ့ချီပြီးတော့ပြည်တွင်းပြည်ပခါတွေပြည်တွင်းစစ်တွေရင်ဆိုင်ခဲ့ကြရတာမို့အစိုးရတည်းရဲ့ဦးစားပေးလုပ်ငန်းဟာအမျိုးသားပြည်နယ်တည်မြဲရေးနဲ့ငြိမ်းချမ်းရေးရရှိဖို့ဖြစ်တယ်လို့ဒုနိုင်ငံခြားရေးဝန်ကြီးကပြောပါရယ်ဗီဒီရှာကိုစလေကတော့မြန်မာနိုင်ငံတွင်းအယက်သားဆိုးရပြောင်းလဲတဲ့ဒီမိုကရေစီရေးအသွင်ကူးပြောင်းမှုတိုးတက်လာမှုတွေကိုကြိုဆိုခဲ့ပါတယ်။ဒါပေမဲ့လည်းရခိုင်အရေးနဲ့တိုင်းဒေသတွေကမတည်ငြိမ်မှုတွေပေါ်မှာတော့ဆိုရင်ကြောင်းလူခွင့်ကောင်စီမှပြောသွားပါတယ
်။ Burma's progress towards democratic transition and the election of a new civilian administration is of course to be welcomed.
မြန်မာနိုင်ငံမှာရွေးကောက်ပွဲရလဲအရတားအစိုးရတက်လာခဲ့တာနဲ့ဒီမိုကရေစီလမ်းကြောင်းဘက်ပြောင်းလဲမှုတွေကိုကြိုးဆိုပါတယ်။ဒါပေမဲ့ရခိုင်ဒေသကရိုင်ဂျာတွေပေါ်လုံခြုံရေးတပ်တွေကလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့တင်ပြချက်တွေပေါ်မှာအင်မတန်စိုးရိမ်မိပါတယ်။ဒါပြင်ကချင်နဲ့ရှမ်းပြည်ဒေသတွေမှာပိုပြင်းပြင်းထန်ထန်ဖြစ်လာတဲ့ပြည်ပခါတွေပေါ်မှာလည်းစိုးရိမ်မိပါတယ်။ဒါကြောင့်ကုလသမဂ္ဂလူခွင့်ရေးကောင်စီအနေနဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ထားရှိရေးတက်တန်းတိုးပြီးခိုင်မာတဲ့ဆုံးဖြတ်ချက်တွေချသွားနိုင်ဖို့အတွက်ထောက်ခံသွားမှာဖြစ်ပါတယ်။
ဥရောပသမဂ္ဂကတော့မြန်မာနိုင်ငံနဲ့ပတ်သက်လို့အထူးကိုယ်စားလှယ်တက်တန်းတိုးရေးလုပ်မဲ့ဆုံးဖြတ်ချက်တရက်ကိုတင်သွင်းသွားဖို့ရှိတယ်လို့ဒီကနေ့မှပဲပြောသွားပါရယ်။အခုကျင်းပနေတဲ့လူခွင့်ရေးကောင်စီနီလာကန်တွင်းမှာတခြားနိုင်ငံတွေကအထူးစိုးရိမ်နေကြတဲ့ကိစ္စရပ်တွေနဲ့အတူမြန်မာနိုင်ငံရခိုင်ပြည်နယ်အရေးကိစ္စဟာလည်းထိတ်တန့်ဆွေးနွေးပြောဆိုစရာဖြစ်လာနိုင်တယ်လို့ယူဆသုံးသပ်နေကြပါရယ်။ အထူးသဖြင့်တော့ PKN နှစ်ကုံပိုင်းကဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မောင်းတော်ဒေသအကြမ်းဖက်မှုဖြစ်ရနောက်ပိုင်းအစိုးရစစ်ဆင်ရေးတွေအတွင်းလူခွင့်ရင်ချိုးဖောက်မှုတွေစစ်ဆေးရရရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေအစီရင်ခံစာတွေကြောင့်ရခိုင်ရေးကိစ္စဟာနိုင်ငံတကာမှာစိတ်ဝင်တစားဖြစ်လာတာပါ။မြန်မာပြည်နိုင်ငံသားဝင်ကြီးဦးကျော်ကျင်းကတော့ဒီဆွဆွဲချက်တွေပြင်းထန်လွန်ပြီးတော့လွန်ကျွန်ပြောဆိုမှုတွေလည်းရှိနေတယ်လို့လူခွင့်ကောင်စီမှတုံ့ပြန်ထားပါတယ်
။ We are surprised by the recent allegations contained in the flash report unilaterally released by the OSHA
ဘင်္ဂလားဒေ့ရှ်မှာရှိတဲ့လူတစုကိုတွေးဆုံမေးမြန်းပြီးတစ်ဖက်သက်ထုတ်ပြန်လာတဲ့ OSHA လူအခွင့်ရေးမဟာမင်းကြီးယုံရဲ့အစီရင်ခံစာပါဆွဆွဲချက်တွေကြောင့်အတော်လေးအံ့အားသင့်တုန်လှုပ်ရပါတယ်ဒီဆွဆွဲချက်တွေမှန်မှန်မှန်အတိမပြုတ်နိုင်သေးပေမဲ့လို့ဒီဆွဆွဲချက်တွေဟာပြင်းထန်လွန်းတာကြောင့်ကျွန်တော်တို့အတော်လေးစိုးရိမ်တကြီးဖြစ်ရပါတယ်လုံခြံသတင်းမှားတွေလည်းရှိနေတဲ့အခါကျတော့ဒီဆွဆွဲချက်တွေကိုယုံကြည်ဖို့အတော်လေးတတိထားရမှာပါ
လူခွင့်ကောင်စီအစည်းအဝေးမှာတော့အခုလိုရခိုင်ပြည်နယ်မွတ်စလင်ရေးကိစ္စနဲ့ပတ်သက်လို့မွတ်စလင်နိုင်ငံတွင်ဖြစ်ကြတဲ့ Saudi Arabia, Albania နဲ့ Bahrain နိုင်ငံတို့ကလည်းစိုးရိမ်ကြောင်းထောက်ပြပြောဆိုခဲ့ကြပါတယ်။ရခိုင်ကိစ္စအပါအဝင်မြန်မာနိုင်ငံရဲ့လူခွင့်အခြေအနေနဲ့ပတ်သက်လို့လာမယ့်မတ်လ13ရက်နေ့မှာမြန်မာလူခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကလူခွင့်ကောင်စီကိုအစည်းအဝေးခံဖို့ရှိနေပါရဲ့ရှင်။
မအီတန်စင်တင်ပြခဲ့တာဖြစ်ပါတယ်ရှင်တဆက်ထက်မှာပဲဒုတိယနိုင်ငံခြားရေးဝန်ကြီးရဲ့ပြောဆိုချက်နဲ့လူအခွင့်အရေးတက်ကြွလှုပ်ရှားသူတွေရဲ့သုံးသပ်ပြောဆိုချက်တွေကိုလည်းတင်ပြလိုပါတယ်ရခိုင်ပြည်နယ်အတွင်းဖြစ်ပျက်ခဲ့တဲ့ပြည်ပခန့်တွေအပေါ်မှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာအစိုးရအပေါ်မှာအပြစ်တင်ဝေဖန်နေမဲ့အစားအပြုသဘောဆောင်တဲ့ချင်းကပ်မှုမျိုးနဲ့လှုပ်ဆောင်တဲ့လို့နိုင်ငံခြားရေးဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ကပြောဆိုလိုက်ပါတယ်လက်ရှိအစိုးရအနေနဲ့မြေပြင်အခြေအနေကိုတိတိကျကျသိနိုင်ဖို့နိုင်ငံတကာအတိုင်းအဝိုင်းကိုတွားရောက်လစ်လာနိုင်အောင်ဖန်တီးပေးသင့်တယ်လို့လည်းလူအခွင့်အရေးတက်ကြွလှုပ်ရှားသူတူကသုံးသပ်ပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ကသတင်းပေးပို့ထားပါတယ်ရှင
်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအခုကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီ34ချိန်မြောက်အစည်းအဝေးမှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာနိုင်ငံရခိုင်ပြည်အရေးနဲ့ပတ်သက်လို့အစိုးရအပေါ်မှာဖြစ်တင်ဝေဖန်ရှုံချနေမဲ့အစားအပြုသဘောဆောင်တဲ့ချင်းကပ်မှုမျိုးနဲ့လှုပ်ဆောင်မှုအတွက်မြန်မာနိုင်ငံသားရဲ့တူဝင်ကြီးဦးကျော်တင်ကတောင်းဆိုလိုက်ပါတယ်။ပြည်ပကဖြစ်ရာရခိုင်ဒေသမှာစစ်တပ်ရဲ့နေမြေရှင်းလင်းရေးတွေဆောင်ရွက်ခဲ့တာနဲ့ပတ်သက်လို့လူအခွင့်အရေးချိုးဖောက်မှုတွေများစွာရှိခဲ့တယ်ဆိုပြီးကုလသမဂ္ဂကကောနိုင်ငံတကာအတိုင်းအဝိုင်းကပါဝေဖန်ပြောဆိုနေတဲ့အပေါ်မှာအစိုးရတာဝန်ရှိသူတဦးအနေနဲ့အခုလိုခြေပပြောဆိုလိုက်တာပါ။လူခွင့်ရေးတက်ကြွလှုပ်ရှားသူမခင်လေးကတော့လွတ်လပ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုဒေတာတွင်းအခြေအနေကိုတွားရောက်လေ့လာနိုင်အောင်အစိုးရအနေနဲ့စီစဉ်ပေးသင့်တယ်လို့ပြောပါတယ
်။ရခိုင်ပြည်နယ်ကိစ္စကအရင်နဲ့တော့မတူဘူးပေါ့နော်။တကယ်လဲကျွန်တော်တို့ပြောရတဲ့အခါမှာလောကခံရတဲ့အခါမှာအကဲဆက်တယ်ဆိုတော့ကျွန်တော်တို့ကသိပြီးသားလေ။ကျွန်တော်တို့ကတော့ဖြစ်စေချင်တာကတော့ဒီနိုင်ငံတကာအတိုင်းအဝိုင်းတွေနဲ့လည်းဒီဒေတာကိုကိုယ်တိုင်တွားထက်ထဝင်ဝင်လေ့လာနိုင်အောင်တုံ့ပြန်နိုင်အောင်ကျွန်တော်တို့ဒီသက်ဆိုင်ရာအစိုးရတွေတာဝန်ရှိတဲ့သူတွေကလည်းဆောင်ရွက်ပေးတဲ့နှမှုဆိုရင်ဒီလိုမျိုးအခန့်အသတ်တွေကြားမှာနော်ယူရတဲ့တည်င်းတွေတည်င်းရင်းမြစ်တွေကဟိုမှန်နေမှားတယ်ဆိုတာကိုဆုံးဖြတ်ဖို့ကတော်တော်ခဲရင်နေမယ်အဲ့လိုကိစ္စမျိုးတွေကိုသက်ဆိုင်ရာတာဝန်ရှိတဲ့သူတွေကလည်းတကယ်ခုနပြောသလိုပေါ့တည်တည်ချာချာလေ့လာပြီးမှလုပ်ပါဆိုတဲ့အဲ့လိုလေ့လာနိုင်အောင်အခြေအနေတွေဖန်တီးပေးဖို့လိုမယ်လို့တော့ကျွန်မမြင်ပါတယ
်ဒါအပြင်ရခိုင်ပြည်နယ်တွင်ပြိပခါရီနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကိုအိုးအိမ်စွန့်ခွာထွက်ပြေးတင်းရှောင်သူမွတ်စလင်ဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းပြီးစစ်တပ်ရဲ့နေမင်းရှင်းလင်းရေးလှုပ်ဆောင်မှုတွေအတွင်းအမျိုးသမီးတွေအပေါ်မတိန်ကျင့်တာဒေသခံရာသားတွေကိုတပ်ဖြတ်တာနဲ့မိရှူရာတွေလှုပ်ဆောင်ခဲ့တယ်ဆိုပြီးတော့လေဖေဖော်ဝါရီလ3ရက်နေ့ကလူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံကအစီရင်ခံစာတရက်ထုတ်ပြန်ခဲ့ပါတယ်ဒါအပြင်ဘင်္ဂလားဒေ့ရှ်နယ်စပ်ကမွတ်စလင်ဒုက္ခသည်စခန်းတွေကိုကိုယ်တိုင်တောင်းရောက်လေ့လာခဲ့တဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်မစ်ရန်ဟီလီကလည်းမြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေဟာတူထင်ထားတာထက်ပိုပြီးဆိုးဝါးနေတဲ့အကြောင်းပြောဆိုခဲ့ပါတယ်။အခုလိုနိုင်ငံတကာရဲ့ဖိအားပေးမှုတွေဝေဖန်ပြောဆိုမှုတွေကိုအစိုးရအနေနဲ့တစ်ဖက်သက်ညှင်းဆုပ်နေမဲ့အစားတိတိကျကျပြန်လည်တုံ့ပြန်သင့်တယ်လို့မခင်လေးကယူဆပါတယ်
။ဘူတန်ရှိတဲ့အစိုးရအနေနဲ့တကယ်မှန်မှန်ကန်ကန်ဆောင်ရွက်တယ်။တကယ်လုပ်နေတယ်ဆိုရင်တော့ဘယ်သူကပဲဘလို့ပဲစိန်ခေါ်မှုတွေနဲ့ဘလို့ report တွေထုတ်ထုတ်ကိုယ့်ဘက်ကမှန်မှန်ကန်ကန်နဲ့လုတ်တင်လုတ်ထိုက်တဲ့ကိစ္စကိုတိတိငြိမ်ငြိမ်နဲ့လုတ်သွားဖို့လိုမယ်လို့တော့မြင်တယ်။တစ်ဖက်သက်အမြင်နဲ့ပြောနေတာမျိုးလို့တစ်ဖက်ပိတ်ညင်းမဲ့အစားအဲ့ဒီအမြင်တွေထဲမှာဟုတ်တာပါရှိမလဲတကယ်ဖြစ်နိုင်ခြေရှိတာပါရှိမလဲဒါကိုကျမတို့အစိုးရအနေနဲ့တိတိငြိမ်ငြိမ်နဲ့ပြန်ပြီးတော့ဟိုပညာရှင်တွေနဲ့ဟိုဆွေးနွေးတိုင်ပင်ပြီးတော့မှတုံ့ပြန်တဲ့လို့တော့ကျမထင်ပါတယ
်ဒူးနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ကတော့လက်ရှိအစိုးရဟာပြည်သူတွေရွေးချယ်တင်မြောက်ထားတဲ့ရဲသားစစ်စစ်အစိုးရဖြစ်တာကြောင့်အရင်တုန်းကအခြေအနေတွေနဲ့တော့မတူညီဘူးလို့ပြောပါတယ်ရခိုင်ပြည်နယ်တွင်အတိုင်းဝက်နှစ်ခုကြားမြတ်မြတ်တန်တာနဲ့တာဟဇတာရှိရှိနေထိုင်သွားဖို့ကတော့လက်ရှိအစိုးရရဲ့ကြံရှိနေသေးတဲ့စင ခေါ်ချက်ဖြစ်ပြီးဒီဒေသအတွင်းဖြစ်ပျက်နေတဲ့စင်ကော့အကဲဆတ်မှုတွေကိုလည်းအတိုင်းဝိုင်းတစ်ခုရဲ့လူခွင့်ရေးကိုအမြင့်ချင်းချင်းနဲ့ကွက်ပြီးရှုမြင်သွားလို့မရဘူးလို့သူကဆိုပါတယ်။အစိုးရသက်လက်ထက်မှာလူခွင့်ရေးချိုးဖောက်မှုတွေရှုံ့နေသွားမယ်လို့ယူဆမိတယ်လို့လည်းမက်ခင်လေးကဆိုပါတယ
်။ NLD အစိုးရတစ်ခုလည်းကျမတို့တိုင်းပြည်ကိုလက်ရှိချိန်မှာအုပ်ချုပ်နေတာမဟုတ်ဘူးဆိုတဲ့ဟာကိုပြည်သူအားလုံးကလည်းကျမတို့သိထားတဲ့အတွက်လက်ရှိအစိုးရလက်ထက်မှာလည်းဒီလိုမျိုးလူခွင့်ရေးချိုးဖောက်မှုတွေကလည်းရှိနေအောင်မှာပဲ။ဒါပေမဲ့အနည်းနဲ့အများတော့ကွာမယ်။ဒါပေမဲ့ဥဆောင်တဲ့သူတွေကဥပဒေနဲ့တရားဥပဒေစိုးမိုးရေးနဲ့ဒီအရေးယူမှုပိုင်းမှာတကယ်ကိုမှတင်းတင်းကြပ်ကြပ်နဲ့လှုပ်ဆောင်မယ်ဆိုရင်တော့တဖြည်းဖြည်းနဲ့တော့ယုံနေသွားမယ်လို့ယုံကြည်တယ်။ဒါပေမဲ့အခုချိန်မှာလူခွင့်ရေးချိုးဖောက်မှုတွေမရှိတော့ဘူးလို့ပြောဖို့ကတော့ကျမတို့ကတော့စောလုံးတယ်လို့ထင်တယ်
။ကုလသမဂ္ဂလူခွင့်ရေးကောင်စီကိုဖေဖော်ဝါရီလ28ရက်နေ့ကစတင်ကျင်းပနေပြီးတော့မြန်မာနိုင်ငံတွင်းလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကတုတ်ခတ်တဲ့စခန်းတွေကိုတွားရောက်လေ့လာခဲ့တဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်မစ္စတာဟီလီကလည်းသူ့ရဲ့ခီးစွေနဲ့အတွင်းတွေ့ရှိချက်တွေကိုမတ်လ23ရက်နေ့မှာအစီရင်ခံစာတည့်တင်သွင်းသွားမှာဖြစ်ပါတယ်ခင်ဗျာ။
ကိုထက်အောင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့ဒေါ်အောင်ဆန်းစုကြည်တမတော်ကာကွယ်ရေးဦးစီးချုပ်နဲ့တရုတ်အာရှရေးရာအထူးကိုယ်စားလှယ်တို့ရဲ့တွေ့ဆုံဆွေးနွေးမှုမှာဘာတွေဆွေးနွေးခဲ့ကြတယ်လဲဆိုတာကိုနားဆင်ကြရအောင်ပါရှင်တိုင်းသားလက်နက်ကင်ပဋိပက္ခကိုအပြေရှာရေးအတွက်နှစ်ဖက်တို့ယုံကြည်မှုတည်ဆောက်ဖို့တရုတ်ဘက်ကတိုက်တွန်းသလိုငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပေါင်းကူးတရားအဖြစ်ဆက်ပြီးပါဝင်ဆောင်ရွက်သွားဖို့လဲပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနအာရှရေးရာအထူးကိုယ်စားလှယ်နဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းတို့တီးကြားစီတွေ့ဆုံပြီးငြိမ်းချမ်းရေးအတွက်ဆွေးနွေးခဲ့ကြတာပါ။အပြေအဆုံကိုတော့မတ်တရင်ထိုက်ကစူးစီးတင်ပြထားပါရရှင်။
တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနအာရှရေးရာအထူးကိုယ်စားလှယ်ဆုံကွန်ရှန်နဲ့နိုင်ငံတော်အထိုင်မင်္ဂပုတ်ကိုထောင်းဆန်းစုကြည်တို့ဒီကနေ့တွေ့ဆုံပြီးမြမငင်းချင်ရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ဆွေးနွေးပါရယ်မြမငင်းချင်ရေးလုပ်ငန်းစဉ်မှာတရုတ်ဘက်ကဆက်ပြီးပံ့ပိုးသွားမယ်အကြောင်းတရုတ်ရဲ့အာရှရေးရာအထူးကိုယ်စားလှယ်ကအလေးထားပြောဆိုခဲ့တယ်လို့နိုင်ငံသားရေးဝန်ကြီးဌာနအရံအတွင်းဝင်ဦးကျော်စရာက VOA ကိုပြောပါတယ
်ကျွန်တော်ရဲ့ငင်းချင်ရေးလုပ်ငန်းစဉ်မှာတရုတ်ကနေပြီးဝင်ပြီးတော့ဖြစ်နေတယ်ပါဝင်ပတ်သက်နေတဲ့အနေအထားရှိတယ်ဆိုတော့ပံ့ပိုးတော့ကိုနော်ဒီထောက်ခံအားပေးလို့ဆိုအနေအထားမျိုးလေးပေါ့လေအဲ့တော့ဒီအဲ့ဒါလေးတွေကိုဆက်ပြီးတော့တို့နေဆက်လက်ထောက်ခံအားပေးမှာဆိုကြောင်းပြောရတဲ့ဘော
တရုတ်ရဲ့အာရှရေးရာအထူးကိုယ်စားလှယ်ဆုံခေါ်ရှန်ကတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လည်းငင်းချင်ရေးကိစ္စဆွေးနွေးခဲ့တာပါတမတော်ဘက်ကအလုံးပါဝင်ရေးကိုလိုလားတဲ့အကြောင်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဆွေးနွေးပွဲမှာပြောပါတယ်တနိုင်ငံလုံးအပြစ်ခတ်ရစေးရေးစာချုပ် NCA ကိုလက်မှတ်မထိုးတဲ့တိုင်းရင်းသားလက်နက်ကိုင်တွေဟာနိုင်ငံရေးအရာဆွေးနွေးပြီးနိုင်ငံရေးအခွင့်အရေးအလုံးတောင်းဆိုလိုပေမဲ့လက်နက်ကင်လမ်းစဉ်ကိုဆွဲကင်ထားလိုတာဖြစ်တဲ့အကြောင်းလဲဗိုလ်ချုပ်မှုကြီးမြောက်လိုင်းကထပ်လောင်းပြောဆိုထားပါတယ်။ဒါ့အပြင်မြန်မာနိုင်ငံမြောက်ပိုင်းကတိုင်းရင်းသားလက်နက်ကင်တွေနဲ့ငင်းချမ်းစီလိုတဲ့တရုတ်ရဲ့လူလားချက်ကိုလည်းနားလည်တယ်လို့ထပ်လောင်းပြောပါတယ်။တရုတ်နိုင်ငံအခြေစိုက်မြန်မာအရေးသုံးသပ်သူဒေါက်တာလှကျော်စောကတော့တရုတ်ဘက်ကမြန်မာငင်းချမ်းရေးအပေါ်ပုံပြီးတိုက်တွန်းတွန်းဖြစ်လာခဲ့တဲ့အပေါ်မှာအခုလို့သုံးသပ်ပါတယ်
။ဘူလောကလည်းဟိုဝါနေကိစ္စတို့နော် UNFC တို့ဘာတို့ညာတို့ရှုပ်ချက်ခတ်လာတာဆိုတော့သူတို့လည်းနည်းနည်းစိတ်ပူလာတယ်နဲ့တူပါတယ်အဲ့ဒီငြင်းငြမ်းရေးအတွက်နည်းနည်းလောလာကြတယ်တဲ့နောက်တစ်ခုကလည်းခုကဗမာပြည်တစ်ခုပဲကျန်တာဖြစ်တာ哦နော်တရုတ်ကဒီပိုလန်မှာလုပ်ငန်းတွေကတောက်လျှောက်ဆက်ဖို့ရှိနေတယ်လေဟိုတလောကကျမတို့ဒီမှာခွမင်နဲ့ကွေကျိုးနဲ့ဆက်တဲ့တရားဖွင့်ပွဲနေ့တုန်းကတောင်ပြောနေတယ်ဗမာပြည်ကနေပြီးအဲတရုတ်ပြည်ကနေဗမာပြည်ထဲကိုမီးရထားလမ်းနှစ်လမ်းဖောက်မယ်တလမ်းကရွှေလီယာဖြတ်မယ်တလမ်းကချင်းရွှေဟောပေါ့နော်ကိုကံဘက်ကဖြတ်မယ်ဆိုပြီးတော့ပြောတန်ကြားတာ
ငင်းချမ်းရေးအတွက်ယုံကြည်မှုတည်ဆောက်နိုင်ဖို့တိုင်းရင်းသားလက်နက်ကိုင်တွေအစိုးရနဲ့တပ်မတော်တို့ကြားမကြာခဏတွေ့ဆုံဆွေးနွေးကြဖို့တိုင်းရင်းသားလက်နက်ကိုင်တွေကိုတိုက်တွန်းခဲ့တဲ့အကြောင်းတရုတ်ကိုယ်စားလှယ်ကဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံစဉ်မှာပြောပါတယ်။တပ်မတော်ရဲ့အခန့်ကဏ္ဍအပေါ်တရုတ်ဘက်ကတိုက်တွန်းနိုင်မယ့်အခြေအနေရှိပါသလားဆိုတာကိုတော့ဒေါက်တာလှကျော်စောကအခုလိုသုံးသပ်ပါတယ်
။ဒေါက်လျှောက်ကတော့ဟိုနာဝတနာဖခစ်တလျှောက်တော့ဟိုတရုတ်ကအဲစတက်တီပေါ်မှာတော်တော်ဘယ်လိုကောမလဲတရုတ်ကအဲစတက်ပေါ်မှာတစုံတရာပြောအားဆိုအားရှိတာပဲလေဘာဖြစ်လို့လဲဆိုတော့ခမည်းတော်လည်းပြီးတာပဲလေနာဝတနာဖခေသူတို့အသက်ရှူချောင်ခဲ့တာကုလသမဂ္ဂတို့ဘာလို့မှတရုတ်ကကာကွယ်ပေးခဲ့တာဖြစ်တာအောင်နော်အဲ့တော့ဟိုတရုတ်ကအဲ့ဒီနာဖခေလောက်ထီတော့သူကတော်တော်ဟိုဘယ်လိုကောမလဲအကျိုးသက်ရောက်မှုရှိတယ်နောက်ကျမအခုတလောတွေ့နေတာတရုတ်ပြည်ကအဲထူးတန်တမန်တွေပါတွေသွားရင်လဲပိုချုံမူကြီးတန်းရွှေကိုတောင်ဝင်တွေ့တာတွေပါတွေလောက်ထားတွေ့ရတယ်ဒါကြောင့်မလို့သူတို့အဆက်အဆက်တွေတစုံတရာရှိနေမှာလေထင်တယ်
တရုတ်ရဲ့အာရှရေးရာအထူးကိုယ်စားလှယ်ဆွန်ကော်ရှန်ကမကြာသေးခင်ကပဲတိုင်းဒေသလက်နက်ကန်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးခဲ့သေးတာဖြစ်ပါတယ်။တိုင်းဒေသလက်နက်ကန်အဖွဲ့တွေကတော့လက်နက်ကန်ပြစ်ပခအတွင်းငိမ့်ချမ်းတဲ့နေကိုအသုံးပြုဖို့တပ်မတော်ကိုတိုက်တွန်းပေးပါလို့တရုတ်ရဲ့အာရှရေးရာအထူးကိုယ်စားလှယ်ကိုပြောဆိုခဲ့ကြတာဖြစ်ပါတယ်ရှင်။
မတင်ကြီးထိုင်မင်းမြန်တင်ပြခဲ့တာဖြစ်ပါတယ်အခုတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့ UNFC ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့တို့တွေ့ဆုံကြရမှာဘလို့ရက်လာတွေထွက်ပေါ်လာလဲဆိုတာကိုတင်ပြပေးပါမယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့အပြည့်ရစာချုပ် NCA လက်မှတ်ရေးမထိုးထားတဲ့ UNFC ခေါ်ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council ရဲ့ကိုယ်စားလှယ်အဖွဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံဆွေးနွေးကြကြပြီးဒီဆွေးနွေးပွဲဟာနောက်တစ်ဆင့်တက်လှမ်းဖို့အတွက်လမ်းစပွင့်သွားတယ်လို့လည်းဒီ UNFC ရဲ့ကိုယ်စားလှယ်အဖွဲ့ကပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောင်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ UNFC ကညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA ကိုလက်မှတ်ရေးထိုးရေး27ရာစုပင်လုံးမှာပါဝင်ရေးနဲ့ပတ်သက်ပြီးအစိုးရကိုအစိုးပြုချက်၈ချက်တင်ပြထားရမှာဒီချက်တွေနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ UNFC ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN တို့ဒီကနေ့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်နှစ်ဖက်ဆွေးနွေးပွဲအပြီး UNFC ရဲ့ကိုယ်စားလှယ်အဖွဲ့ကသတင်းစာရှင်းလင်းပွဲကျင်းပရာမှာအဖွဲ့ခေါင်းဆောင်ခူးဦးရေကဒီကနေ့တွေ့ဆုံဆွေးနွေးမှုအပေါ်မှာအခုလိုတုံ့ပြန်ပြောဆိုပါတယ
်ဒီနေ့တွေ့ဆုံမှုအချုပ်ကိုပြောရမယ်ဆိုရင်တော့အများကြီးတော့ကျွန်တော်တို့ issue တွေအများကြီးတော့မပြောပြမယ်လို့အဓိကကျတဲ့မူပိုင်းဆိုင်ရာနေနဲ့ပတ်သက်ပြီးကျွန်တော်တို့ရှေ့ဆက်အသေးစိတ်နဲ့နီးနာပိုင်းကိုဖြေရှာဖို့အတွက်အများကြီးအထောက်အကူပြုပါတယ်အဲဒါကြောင့်မလို့ဒီနေ့တွေ့ဆုံပွဲကလည်းအရင်ပွင့်လင်းပါတယ်တယောက်တစ်ယောက်ညီရင်းကိုမော်နမလိုပဲကျွန်တော်တို့ပွင့်လင်းလင်းလင်းရှင်နေခွင့်ရပါတယ်အာပြောရရင်တော့တွေ့ဆုံမှုကတော့အရင်ကျွန်တော်တို့အတွက်ဆိုရင်တော့ဟိုတိုးတက်မှုဖြစ်ရှိပါတယ်အမြင်မှုလည်းရှိပါတယ်ဒါကျွန်တော်နောက်တစ်ဆင့်လောင်းဖို့အတွက်အများကြီးလာစားပို့ပြီးပွင့်လာတယ်လို့ကျွန်တော်တို့မြင်ပါတယ
်ဒီကနေ့ဆွေးနွေးပွဲအပြီး NCA ကိုလက်မှတ်ရေးထိုးနိုင်မှုရှိမရှိဆိုတာနဲ့ပတ်သက်ပြီးခူးဦးရေကအခုလိုဆက်ပြောပါတယ
် NCA လက်မှတ်ထိုးနိုင်မယ်မထိုးနိုင်ဘူးဆိုတာကတော့အခုဖြစ်စဉ်နဲ့ပတ်သက်ပြီးကျွန်တော်တို့ဆွေးနွေးနေတဲ့ရှိချက်နဲ့ပတ်သက်လို့ချက်ချင်းကောက်ခံငင်ကသဘောတူနိုင်တဲ့အချို့အချက်တွေရှိသလိုပဲကျွန်တော်တို့ရှေ့ဆက်ညှိနှိုင်းဆောင်ရွက်တော့ရအောင်မဲ့အချက်တွေလည်းပံ့ပိုးပါတယ်ဒါကြောင့်မလို့ရှင်တွဲပြီးသွားမယ်ဖြစ်စဉ်ဖြစ်ပါတယ်เนาะအဲဒါကြောင့်မလို့ပဲအချိန်မှာ NCA အဆုံးသားလက်မှတ်ရေးထိုးနိုင်မယ်ဆိုတာကတော့ကျွန်တော်တို့တချို့သောညှိနှိုင်းဆောင်ရွက်လို့ချက်ချင်းသဘောတူနေတဲ့အခြေခံတချို့ရှိမယ်နောက်ခုနပြောသလိုဆက်လက်ပြီးတော့ညှိနှိုင်းသွားရအောင်မယ်အခြေခံတွေရှိမယ်တချို့ကညှိနှိုင်းနေလဲအကောင့်တွေပေါ်ရမယ်အကြောင်းအရာတွေလည်းပါပါတယ်အဲ့ဒီအပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ထိုးနိုင်မယ်အခြေအနေကိုတဖြည်းဖြည်းလေးကျွန်တော်တို့နှိစသွားဖို့များပါတယ်
UNFC ကအစိုးပြုတင်ပြထားတဲ့အချက်ရှိချက်ဟာအစိုးရနဲ့တမ်ရော်ကတနင်္ဂနွေလို့အပြစ်ခတ်ရစဲရေးကိုစတင်ကြေညာဖို့ပင်လုံစိတ်တက်တဲ့အညီဖက်ဒရယ်ပြည်ထောင်စုကိုတည်ထောင်ဖို့အစိုးရလွှတ်တော်တမ်ရော်ကိုယ်စားလှယ်တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေနိုင်ငံရေးပါတီနဲ့တိုင်းရင်းသားကိုယ်စားလှယ်တွေစရာတွေပါဝင်တဲ့သုံးပွင့်ဆိုင်ဆွေးနွေးဖို့အပြစ်ခတ်ရစဲရေးပူးတွဲစောင့်ကြည့်ရေးကော်မတီဖွဲ့စည်းရမှာနိုင်ငံတကာကကိုယ်စားလှယ်တွေပါဝင်ဖို့ဆိုတဲ့အချက်တွေဖြစ်ပါတယ်ဒီချက်တွေနဲ့အချက်တော်တော်များများကိုတမ်ရော့ဘက်ကလက်ခံထားတာမရှိပါဘူး UNFC ဘက်ကတော့သဘောတူညီချက်တစ်ခုခုရတဲ့အထိဆက်လက်ညှိနှိုင်းသွားမှာဖြစ်ကြောင်းလည်းအခုလိုပြောဆိုပါတယ
်ဟိုသဘောမတူမချင်းတော့ကျွန်တော်တို့အဖြေမရမချင်းတော့ကျွန်တော်တို့ဆက်ညှိနေမှာပဲညှိတယ်ဆိုတာကကျွန်တော်တို့ဒါရမှကျွန်တော်တို့ရမယ်လို့ကျွန်တော်တို့တင်ခါတာမျိုးမဟုတ်သလိုအစိုးရဘက်ကလည်းမင်းတို့ဒီလိုအလုံးအကျုံတောင်းဆိုလို့ငါတို့လည်းမလိုက်လျော့နိုင်ဘူးလို့လည်းတစ်ချက်တည်းမပြောလိုက်သေးပါဘူးကျွန်တော်တို့ဆောင်ချက်ကိုရှာနေသေးပါနော်ဆောင်ချက်မရောက်မချင်းတော့နည်းနည်းကြာနိုင်ဦးမှာပဲနော
်ဒီကနေ့ဆွေးနွေးပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဘက်ကငြိမ်းချမ်းရေးတည်ဆောက်ဖို့တနိဋ္ဌာန်ရှိဖို့လိုအပ်ကြောင်းမိမိတို့ဆောင်ရွက်နိုင်စဉ်ကာလမှာအတူတကွပူးပေါင်းဆောင်ရွက်ပြီးမပြီးမြောက်ခဲ့ရင်တောင်ရလက်ကောင်းတွေတည်ဆောက်ထားဖို့လိုအပ်ကြောင်းပြောကြားခဲ့တယ်လို့လည်းခူးဦးရေကပြောပါတယ်ဒီသတင်းစာရှင်းလင်းပွဲမှာပြီးခဲ့တဲ့ရက်တွေကထုတ်ပြန်ခဲ့တဲ့ပန်ဆန်းအစည်းအဝေးရဲ့ကြေညာချက်နဲ့ပတ်သက်ပြီးရှင်းလင်းပြောဆိုတာမရှိပါဘူး။လာမယ့်တောက်ကြနေ့မှာတော့ UNFC ရဲ့ကိုယ်စားလှယ်အဖွဲ့ဟာရန်ကုန်မြို့မှာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့တွေ့ဆုံပြီးဆက်လက်ညှိနှိုင်းဆွေးနွေးမှာဖြစ်ပါတယ်။ငြိမ်းချမ်းရေးကော်မရှင်နဲ့ UNFC ရဲ့ကိုယ်စားလှယ်အဖွဲ့ဟာတရားဝင်3ကြိမ်အလွတ်တဘော2ကြိမ်တွေ့ဆုံဆွေးနွေးထားပြီးလည်းဖြစ်ပါတယ်။
ကိုမိုးစောတင်ပြပို့ခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းဗုဒ္ဓနေညရေဒီယိုအစီအစဉ်ကိုနားဆင်နေကြတာပါမြန်မာမီဒီယာမြင်ကွင်းနဲ့ဥကျော်စင်တာရဲ့မြန်မာအရေးသုံးသပ်ချက်ကိုတော့မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူဝဲမှာစောင့်မျှော်နားဆင်နိုင်ပါတယ်ရှင်
မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် BOA မြန်မာပိုင်းဗုဒ္ဓနေည9နိုင်ကနေ10နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာရွေးအစီအစဉ်မှာနားဆင်ရမှာကတော့မြမမီဒီယာမြင်ကွင်းနဲ့ဥကြောဇန်သာရဲ့မြမအရေးသုံးသက်ချက်တွေအပြင်အားကစားသတင်းတွေကိုပါနားဆင်ရမှာပါ။မြမအရေးသုံးသက်ချက်မှာနားဆင်ရမှာကတော့
ရဲတပ်ဖွဲ့အနေနဲ့ဒါတွေကိုတင်ပြတဲ့နေရာမှာမှုခင်ရဲ့ဖြစ်စဉ်ကိုတင်ပြတဲ့သဘောမျိုးထက်ကြော်လွန်ပြီးတော့ဒီတရားခံရရှိနေတဲ့ဘောမျိုးနဲ့
ရခင်မြန်မာသတင်းသမဂ္ဂဥက္ကဋ္ဌဦးမမောင်မြင့်ပြောဆိုချက်ပါအပြည့်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။အခုရင်ဆုံးတော့အပတ်စဉ်ကဏ္ဍဖြစ်တဲ့ဒီမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်မှာတော့ရှစ်နေကြီးဥကိုနီလှုပ်ကြံတက်ဖြတ်မှုနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲသတင်းတိုင်းသားလက်နက်ကိုင်အဖွဲ့တချို့ NCA ကိုလက်မှတ်မထိုးတဲ့ကိစ္စနဲ့ချင်းအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲအခြေအနေစတဲ့ဒီတစ်ပတ်အတွင်းမီဒီယာတွေဖော်ပြကြတဲ့သတင်းတွေကိုတင်ပြသွားမှာပါ။မိုင်းအိမ်ခိုင်ဦးရေးသားပြီးကိုညံဝင်းအောင်ကကူညီတင်ဆက်ထားပါရရှင
်။ဒေါ်ရစီမြတ်ခင်ဗျာ။ NLD အဖွဲ့ချုပ်ဥပဒေအကြံပေးရှင်းနေဦးကိုနီကိုလီယင်ကွင်းမှလှုပ်ကြံတပ်ဖြတ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ပြီးခဲ့တဲ့ရက်ပိုင်းကသတင်းစာရှင်းလင်းပွဲတစ်ခုပြုလုပ်ခဲ့ပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲမှာသတင်းသမားတွေနဲ့ရှင်းလင်းသူတွေကြားမေးခွန်းထုတ်ဖြေကြားတာတွေကိုသတင်းမီဒီယာတချို့ကဓာတ်ရိုက် live ထုတ်လွှင့်ခဲ့တာကြောင့်ပြည်သူတွေကြားဗီဒီယိုဖိုင်တွေပြန့်နှံ့ခဲ့ပါတယ်။သတင်းစာရှင်းလင်းပွဲမှာပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုဗိုလ်ချုပ်ကြီးကျော်စွေကအခုအမှုဟာလူငယ်သဘာဝပုံကိုရေးမုန်းတီးမှုကြောင့်ဖြစ်ခဲ့ရတာလို့ရှင်းလင်းခဲ့တဲ့စကားဟာမီဒီယာတွေသာမကလူထုအတွင်းမှာပါပြန့်နှံ့ခဲ့တာပါ။ဗိုလ်ကြီးဟောင်းစီးပွားရေးလုပ်ငန်းရှင်ဇေယျဖြူကကြက်သိန်းတစ်ထောင်ပေးပြီးဥကိုနီကိုအစွန်းရောက်မျိုးချစ်စိတ်ကြောင့်လှုပ်ကြံစေခဲ့တယ်လို့ဆိုပါတယ်ဒီလိုရှင်းလင်းပြောကြားမှုကြောင့်အဲ့ဒီသတင်းစာရှင်းလင်းပွဲနဲ့ပတ်သက်လို့ပြောဆိုဝေမျှမှုတွေရှိလာခဲ့ပါတယ်ဒါအပြင်သတင်းစာရှင်းလင်းပွဲမှာလည်းမီဒီယာကိုပြန်လည်ဖြေကြားမှုတွေကရှောင်လွှဲဖြေကြားတာတွေတွေ့ရတယ်လို့ဂျပန်ယူမီအူရီသတင်းဌာနကကိုကျော်ဆောင်မင်းကသူ့အမြင်ကိုပြောပါတယ
်သတင်းသမားတော့ဟိုသတင်းချန်နယ်ပေါင်းစုံကနေဘယ်လိုခေါ်လဲ human interest ကို like ပြီးတော့ပဲသူပေါ်ပြတယ်လို့သတင်းကိုပေါ်ပြတာပဲရှိတယ်။ဟိုရဲချုပ်တို့ပြည်ရေးဝန်ကြီးတို့ပြောတဲ့အတိုင်းကိုပဲပြန်လည်ပေါ်ပြတာဟိုတွေ့တယ်လေ။ social လူမှုကွန်မြူနတီဟိုစာမျက်နှာတွေပေါ်မှာကြတော့ဒါပြည်သူတွေကတော့လွတ်လပ်စွာဟိုဒါဟိုအခုတော်တော်များများကဒါအရေးကိုဟိုဟာတာပုံစံမျိုးဖြစ်နေအောင်တော်တော်များများလည်းဟိုပြသွားတဲ့သက်ကလေးမျိုးဖြစ်သွားတယ်။ဟိုတို့ရလူငယ်တွေပဲဒီလူငယ်တွေပဲရှိပါသေးတယ်ဆိုသူလူမှုပေါ်ပြတာနေပဲ။ဘေးကမေးကပါဒီဟာဒီဟိုကာကြီးဆိုရင်ဖြေတဲ့ဖြေရတဲ့ကာကြီးပဲဖြေတာမယ်ဟိုဆိုလိုတာကလည်းအခုကသူမေးလိုက်တဲ့မေးကကာကြီးဆိုရင်ဖြေလိုက်တဲ့ဖြေကခါဝေးဖြေရတယ်ဆိုလိုတာကသတင်းသမားကသူလိုချင်တဲ့ဒီဒီမေးခွန်းကို definite ပြည့်တယ်လို့ဆိုရင်ဖြေတဲ့လူကဒါကိုပြန်ဖြေရမှာအခုကဒီမေးခွန်းမေးတာကိုတိတိကျကျပြန်လည်းမဖြေနိုင်တဲ့အခါမှာတချို့ပါတွေကလည်းဒီဖြေတတ်မှုနဲ့ဟိုပါဝါနေပြီးတော့ကြော်ကြော်သွားတာဒီပရိုဂရမ်များတွေ့ရတာကဟိုသတင်းဦးနဲ့ပေါ့နော်ဟိုသတင်းမှာရှင်းလင်းပွဲပြုလုပ်သူတွေတက်ကနေပြီးတော့တို့တင်ပြဆိုင်မှုတွေကိုမလုပ်ထားတာပေါ့နော်ဒီဘက်ကတို့မိတဲ့အခါမှာတို့ဘာလို့ပြန်ဖြေရမလဲဆိုတာတို့မသိဘူးအားနေတာပေါ့နော်အဲကြောင့်မို့တို့ရဲ့ဒီဖြေကြားမှုတွေကမေးမြန်းမှုတွေနဲ့စီလျော်မှုတချို့အားလူတွေကပြီးကြမှုတွေမရှိတာတွေ့ရ
အမှုရဲ့တရားခံပြည်သူဖြစ်တဲ့ဒုဗိုလ်မှူးကြီးဟောင်းအောင်ဝင်းခိုင်လွတ်မြောက်နေတဲ့အပြင်နောက်ထပ်မဘာသာဖုန်ကြီးတစ်ပါးဖြစ်တဲ့ဥဝီရသူကလည်းဖွဲ့စည်းပုံအခြေခံဥပဒေပြင်လို့သူတွေကိုသတိထားဖို့လူမှုကွန်ရက်မီဒီယာပေါ်ကနေသတိပေးလိုက်တဲ့သတင်းတွေကလည်းနောက်ဆက်တွဲသတင်းအနေနဲ့မီဒီယာနဲ့လူထုကြားရေးပန်းစားခဲ့ပါတယ်။ထပ်ပြီးတင်ပြခြင်းတဲ့အကြောင်းအရာကတော့ UNFC ညီညွတ်သောတိုင်းသားလူမျိုးစုများ Federal Council အဖွဲ့ဝင်တွေနဲ့တိုင်းသားလက်နက်ကိုင်ခုနှစ်ဖွဲ့တက်ရောက်တဲ့ပန်ဆန်းအစည်းအဝေးကနေထိုးစစ်တွေဆက်ဖြစ်နေတာကြောင့် NCA ကိုလက်မှတ်မထိုးဘဲ UWSC ဝါလက်နက်ကိုင်အဖွဲ့ရဲ့ဦးဆောင်မှုနဲ့အစိုးရနဲ့နိုင်ငံရေးဆွေးနွေးမယ်ဆိုတဲ့ဆုံးဖြတ်ချက်ကြောင့်ဒီတစ်ပတ်မှာတော့သတင်းမီဒီယာတွေမှာအဲ့ဒီသတင်းတက်ခဲ့ပါတယ်။မ ကြံခင်ပြုလုပ်မဲ့နောက်တကြော21ရာစုပင်လုံကျင်းပမဲ့ရက်ကိုအတိအကျမတတ်မှတ်နိုင်သေးတာနဲ့အတူအခုနောက်ဆုံးတောင်းဆိုလိုက်တဲ့အပေါ်ဘာတွေဆက်ပြစ်မယ်ဆိုတာငြင်းငြင်းရင်းနဲ့ပတ်သက်လို့တရားရည်ရမှုမရှိဘူးဆိုတဲ့ပြည်သူတွေရဲ့ဝေဖန်ပြောဆိုသံတွေကိုလူမှုကွန်ရက်မီဒီယာတွေပေါ်မှာတွေ့နိုင်ပါတယ်။ဒါနဲ့ပတ်သက်လို့ကချင်ပြည်နယ်အခြေစိုက်မြေကြီးနားဂျာနယ်အက်ဒီတာချုပ်ဆိုင်းမန်ကသူတို့ရေးရတဲ့သတင်းအခြေအနေနဲ့ပတ်သက်လို့ရှင်းပြပါဗျာ။
ကျွန်တော်ကမှလည်းကြားရတဲ့အပတ်ကူကအစီအမမထိုးတော့ဘူးလို့ရန်စီကပြောရဲဆိုတဲ့ပြင်ကောင်ပါပေါ့ကျွန်တော်ဒီအပတ်ကူပေါ့နော်။ဒါနဲ့ပြည်သူတွေနေနဲ့ကလည်းအခုဒီရန်စီတဘောထားတိုင်းနဲ့ပေါ့နော်တော်တော်များများပြောနေကြတာဘာဖြစ်လဲဆိုတော့ဟုတ်ဟုတ်တယ်အခုဒီရန်စီအစီအလက်မထိုးပြီးရင်တော့မှပေါ့နော်။စစ်တပ်ကအာဒီလက်နက်ကိုင်တွေစစ်တပ်ကဒီထိုးစစ်ဆင်မှုတွေမရက်ဘူးဆိုရင် NC လက်မထိုးရလည်းအလကားပဲလေဆိုတော့အာ NC လက်မထိုးတာကအကြီးကျယ်မဟုတ်ဘူးဟုတ်နော်ဒီစစ်တပ်ကထိုးစစ်ဆင်နေတာတွေကအာစုတ်သွားဖို့ကအကြီးကျယ်ဖြစ်နေတာလေ
ချင်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကိုအရင်ကလုတ်ခွင့်မရှိဘူးဆိုပြီးဖြစ်ခဲ့ပေမဲ့နောက်ဆုံးမှာတော့ချင်းပြည်နယ်ဟာကခိုင်ထန်တလန်မြို့မှာလုတ်ခွင့်ရသွားပါတယ်ဒီဘက်မှာအရက်ဖက်လူအဖွဲ့အစည်းတွေနိုင်ငံရေးပါတီတွေနဲ့လူဦးရေ900ခန့်တက်မယ်လို့သတင်းတွေမှာဖော်ပြကြပါတယ်။နောက်ဆုံးအနေနဲ့တင်ပြချင်တာကတော့လုံးကြံခံရတဲ့တည်ဆုံသွားတဲ့ဥကိုနီနဲ့လူသားသမားကိုဖမ်းပြီးတဲ့အငှားရင်ပေါင်းကိုနေဝင်းတို့အတွက်တလပြည့်ဝန်ထမ်းချင်းအထိတ်မှအခမ်းအနားကိုမင်္ဂလာတုံလေးစိတ်နားမှာပြုလုပ်ခဲ့တဲ့သတင်းရယ်ဝန်ပြည်နယ်ဝန်ကြီးချုပ်တဲ့ခန့်ဖို့ပြည်နယ်လွှတ်တော်ကိုမတ်လ1ရက်နေ့မှာအရေးပေါ်ခေါ်ယူထားတယ်ဆိုတဲ့သတင်းတွေကိုမီဒီယာတွေကအလေးပေးဖော်ပြနေတယ်ဆိုတာတင်ပြရင်ဒီကုန်းချုပ်လိုက်ရပါတယ်နော
်အပတ်စဉ်တင်ဆက်တဲ့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာပါရှင်အခုတော့ဥကြောစန္ဒာရဲ့မြန်မာအရေးသုံးသပ်ချက်အလှပ်ပါဒီတစ်ပတ်မှာတော့မဖော်ထုတ်ရတဲ့အမှန်တရားသို့မဟုတ်တရားခဏ်ကိုကာကွယ်တဲ့သတင်းစာရှင်းလင်းပွဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်NLD ဥပဒေအကြံပေးအဖွဲ့ဝင်၈နှစ်ဦးကိုနီလှုပ်ကြံခံရမှုနဲ့ပတ်သက်လို့အာဏာပိုင်တွေမကြသေးခင်ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲဟာအမှန်တရားကိုရှင်းလင်းတာထက်ဖြစ်မှုကျူးလွန်သူတွေကိုကာကွယ်ပြောကြားနေတယ်လို့သာပို့ပြီးဖြစ်တယ်လို့တချို့ကသုံးသပ်ကြပါတယ်။ရခိုင်မြန်မာသတင်းသမဂ္ဂဥက္ကဋ္ဌဦးမမောင်မြင့်အာရှလူ့ခွင့်ရေးကော်မရှင်က၈နှစ်ဦးမင်းလွင်ဦးနဲ့ဦးကျော်စန္ဒာတို့ဆွေးနွေးသုံးသပ်ရမှာဦးမမောင်မြင့်ကအခုလိုစပြောပါတယ်။
ဒီမှုကင်းရဲ့ဖြစ်စဉ်ကိုပြောပြထားတာတွေကတော့သတင်းသမားတွေအတွက်အတော်တန်အသုံးဝင်ပါလိမ့်မယ်။သို့တော်လည်းပဲဒီတချို့သောအချက်လက်တွေကသတင်းသမားတွေကိုယ်တိုင်ကဒီစုံစမ်းထောက်ထားမိတာအချက်တွေလည်းဖြစ်တယ်။နောက်ပြီးတော့ဒီရဲတပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးမှုတွေထဲမှာတချို့အရာတွေဟာသတင်းသမားတွေရဲ့သတင်းကိုမှီးပြီးတော့လိုက်တာမျိုးတွေလည်းရှိသလိုကျွန်တော်တို့ social media ပေါ်ကသတင်းတွေကိုလိုက်ပြီးတော့လှုပ်ထားတာတွေလည်းရှိပါတယ်။ဒါပေမဲ့လို့ရဲတပ်ဖွဲ့အနေနဲ့ဒါတွေကိုတင်ပြတဲ့နေရာမှာမှုကင်းရဲ့ဖြစ်စဉ်ကိုတင်ပြတဲ့သဘောမျိုးထက်ကျော်လွန်ပြီးတော့ဒီတရားခဏ်ရဲ့ရှိနေတဲ့သဘောမျိုးနဲ့လောလောဆယ်ရှိနေတဲ့တရားခဏ်တွေဘက်ကနေပြီးတော့ကာကွယ်ပြီးပြောသွားတဲ့ဟာတွေလည်းပဲကျွန်တော်တို့တွေ့ရပါတယ်ဒီ social media ပေါ်မှာကိုဒီသတင်းစာရှင်းလင်းပွဲရဲ့ဒီအနှစ်သာရကိုလူတွေကတော်တော်လေးမကျင်တတ်ကြဘူးနောက်ပြီးတော့တန်တဲ့ရလည်းရှိကြတယ်သုံးတရားကိုဖုံးကွယ်ဖို့ကြိုးစားနေတယ်လူလည်းပဲလူတော်တော်များများထင်မြင်ချက်ပေးနေတာကိုကျွန်တော်တို့သတိထားမိပါတယ
်ဟုတ်ကဲ့ဥမင်းကမြရှင်းတဲ့တရားအုံနေနဲ့ဥမမောင်မင်းပြောတဲ့အထက်မှာသတင်းစာရှင်းလင်းပွဲလုပ်တဲ့ပုဂ္ဂိုလ်တွေဟာအမှုအကြောင်းပြည်သူကိုအသိပေးနေတာထက်တရားခဏ်ရှင်းနေလို့ထိုဘက်ကကာကွယ်ပြီးတော့ပြောတဲ့သဘောတွေ့ရတယ်လို့လည်းဆိုပါတယ်အဲ့ဒီအချက်အပါအဝင်ဒီသတင်းစာရှင်းလင်းပွဲကိုဘလောက်ထိရောက်တန်ဖိုးရှိတဲ့သတင်းစာရှင်းလင်းပွဲလို့ဥမင်းသုံးသပ်ပါလားခင်ဗျာ
ဘာမှဦးကြားတဲ့သတင်းအချက်လက်တွေပြည်သူကိုအခြားမပြနိုင်တဲ့အပြင်ပြည်သူတွေကိုမလေးမစားပြုလုပ်ရရောက်တယ်လို့တော့ကျွန်တော်တို့ပြောလို့ရပါတယ်။ဘာကြောင့်သတင်းစာရှင်းလင်းပွဲလုပ်တယ်လဲဆိုတာကိုကျွန်တော်ပြန်စဉ်းစားမယ်ဆိုလို့ရှိရင်တော့ပြည်သူဆိုင်ရာကျွန်တော်ဥပဒေအရယမန်ကြီးနှစ်ပတ်ပြည့်သွားတဲ့အခါမှာတရားရုံးတရားစွဲဆိုတင်ပို့ရတော့မယ်။တရားစွဲဆိုတင်ပို့တဲ့အခါမှာဘယ်အချက်တွေကိုအခြေခံပြီးတင်ပို့ရမလဲဆိုတာတွေကိုဖော်ပြရတော့မှာဖြစ်တယ်။အဲ့တော့အဲ့ဒီလိုပေါ်ပြရမယ်အချက်လက်ဒီအခြေခံပြီးတော့လုပ်တဲ့သတင်းစာရှင်းလင်းပွဲတောင်မှမဟုတ်ပင်နဲ့အစောကဆရာဦးမောင်မြင့်ပြောသလိုမျိုးပေါ့နော်။ဒီကံဒီဖက်ကတာွယ်ပြီးတော့ပြောတဲ့ပုံစံမျိုးတွေကိုလည်းကျွန်တော်မြင်ရတယ်။အဲ့တော့တကယ်တမ်းသတင်းစာရှင်းလင်းပွဲလုပ်မယ်ဆိုရင်ပြည်ထောင်စုရဲ့လက်အောက်မှာရှိတဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကတာဝန်ရှိတဲ့သူကရဲလုံထုံးလုံးကြီးရဘလူစစ်စည်းစီမံခေါင်းရဲနေပါတယ်ဆိုတဲ့ကိစ္စကိုပြောရမှာဖြစ်တယ်။အဲ့တော့မြန်မာနိုင်ငံရဲချုပ်ကဘာမှမပြောဘဲနဲ့တမတော်အရာရှိကနေပြီးတော့ဒီကိစ္စကိုဝင်ပြီးတော့ပြောနေတယ်ဆိုတဲ့ကူက ရဲလုံငန်းတွေတော်တော်များများမှာတမတော်ကအထက်ကနေပြီးတော့ဒီမှာအုပ်ချုပ်နေတယ်ဆိုတာကိုရှင်းရှင်းလင်းလင်းမြင်သာတဲ့အခြေအနေတစ်ခုဖြစ်တယ်။ပြည်သူတွေအနေနဲ့ပုံပြီးတန်တရားကြီးထွားပြီးမဲ့အခြေအနေမျိုးဖြစ်တယ်ဆိုတာကိုကျွန်တော်သိရတယ်။နောက်ပြီးတော့တခါပြည်သူတွေကဖမ်းပေးတယ်ပြည်သူတွေကပဲသတင်းပေးတယ်ရဲကသွားဖမ်းရုံပဲပြည်သူတွေပြောလို့အဲ့ဒီလိုမျိုးအခြေအနေမှာအခုဖမ်းမိပြီးတဲ့ဥစ္စာတော်မှဒီမှုကိုဘလောက်အဆင်ပြေရောက်အောင်ကျွန်တော်စစ်ဆေးနေပြီဆိုတာကိုပြည်သူတွေကိုမတင်ပြနိုင်တာကတော့တော်တော်ဝမ်းနည်းဖို့ကောင်းတဲ့မြန်မာနိုင်ငံရဲ့တရားစီရင်စနစ်နဲ့မြန်မာနိုင်ငံရဲ့တပ်ဖွဲ့ရဲ့လှုပ်ထုံးလုပ်ကြီးလို့ပဲကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ
ဆိုတော့တကယ် motive ကဘာလဲသူတို့ကဘယ်လိုရွေးချယ်နေဒီပြစ်မှုကိုသူတို့ကျူးလွန်ရတယ်လဲနောက်မှဘယ်သူတွေအဆက်သက်ရှိတယ်လဲစသဖြင့်ဒီဟာတွေကအရေးကြီးတဲ့ကိစ္စတွေဖြစ်ပါတယ်သူတို့ဒီ35ယောက်ထဲသဘောနဲ့လူငယ်ဘာဝမုန်တီခံပြင်းပြီးတော့လှုပ်တယ်ဆိုတာတွေတယောက်တစ်ပေါက်အဲ့မှာလဲဝန်ကြီးလှုပ်တဲ့လူပြောတာကြတော့အမျိုးသားစိတ်ဓာတ်အလွန်ကျွန်းစိတ်ပေါက်လာလို့ဆိုတဲ့ပုံစံမျိုးလည်းပါတယ်လို့ထင်ပါတယ်ဆိုတော့ဒီကိစ္စတွေကဥမှောင်မြင်မယ်လို့သဘောရပါလေခင
်ဗျပထမဆုံးချက်ကတော့ကျွန်တော်တို့ဒီမီဒီယာသမားတွေအနေနဲ့မေးပိုင်ခွင့်ရှိတယ်ဆိုတော့ဒီတိတိပပသိပြီးတော့တိတိပပကျင့်သုံးနိုင်မှုလိုပါတယ်အဲ့ဒီလိုရှိဖို့အတွက်လည်းပဲအစိုးရကဥပဒေတွေထုတ်ပြန်ထားဖို့လိုပါတယ်ဒီကျွန်တော်တို့ဒီ right to information law တာဝန်မဟုတ်လို့ရှင်လဲ act ပေါ့နော်ဆိုတော့အဲ့အရာတွေကဒီတရားလက်ခွင့်ရှိစေရမယ်ဆိုတာထက်ဒီမျိုးသားလူမျိုးရင်းနဲ့ပတ်သက်တဲ့သတင်းတွေကိုကြတော့တို့ကထင်ချန်လို့ရတယ်ဆိုတဲ့သဘောမျိုးတို့ချွင်းချက်ပေးထားပါတယ်နောက်တစ်ခုကတော့ဒီထင်ရှားတဲ့ပုံကိုယ်တွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုလည်းပဲသတင်းမထုတ်ပြန်မဲ့ထားနိုင်တယ်ဆိုတဲ့သဘောမျိုးသူတို့ပြောထားတာရှိပါတယ်အဲ့တော့ပြဿနာကဘာလဲဆိုတော့အမျိုးသားလုံခြုံရေးဆိုတဲ့ဟာကိုလည်းပဲသူတို့အသေးချာဒီအဓိပ္ပာယ်မဖွင့်ထားဘူးထင်ရှားတဲ့ပုံကိုယ်များဆိုတဲ့အချက်ကိုလည်းပဲအသေးချာသူတို့အဓိပ္ပာယ်မဖွင့်ထားဘူးမဖွင့်ထားတဲ့အတွက်ကြောင့်ကျွန်တော်တို့သတင်းသမားတွေအနေနဲ့ကသတင်းကိုမေးတဲ့အခါမှာဥပမာဆိုကြပါစို့ဒီအခုလက်ရှိဖြစ်တဲ့မှုရင်းရဲ့ဥက္ကဋ္ဌနဲ့ပတ်သက်တဲ့မှုရင်းရဲ့နောက်ွယ်မှာဒီအရေးကြီးတဲ့ပုံကိုယ်တွေပါမယ်ဆိုလို့ရှိရင်သတင်းသမားတွေကမေးရတာခက်ခဲဖြစ်ပါတယ်နောက်တစ်ခုကတော့အရင်တုန်းကဥပဒေတွေဆိုကြပါစို့ကျွန်တော်တို့ဒီတာဝန်ဝင်တရားကိုနှောက်ချက်ပြုတယ်ဆိုတဲ့ဆွဲချက်နဲ့တင်တဲ့ဥပဒေမျိုးပေါ့နော်ဆိုတော့ဒါမျိုးတွေကလည်းပဲသတင်းသမားတွေရဲ့ခြေကိုချုပ်ထားသလိုနှုတ်ကိုချုပ်ထားသလိုဖြစ်ပါတယ်ဆိုတော့ကျွန်တော်အမြင်တာကတော့ဒီသတင်းသာရှင်းလင်းမှုမှာတွားပြီးတော့သတင်းမီးနေတဲ့သတင်းသမားတွေအနေနဲ့ကဒီအကန့်အသတ်တွေအချုပ်အခြေတွေကြားရရနေမေးရတယ်လို့ဖြစ်တယ်လို့လည်းကျွန်တော်ထင်ပါတယ်ခင်ဗ
ျဥမင်းတို့ခင်ဗျာခုနဥမမောင်မြင်းပြောတဲ့ right to information ဥပဒေနဲ့ပတ်သက်ပြီးတော့ကျွန်တော်မေ့ကျင်ပါတယ်ဥပဒေသမားတယောက်ဖြစ်တဲ့ဥမင်းလူကိုတချို့နိုင်ငံတကာဥပဒေကိုကြည့်မှဆိုရင်လည်း right to information ဟာလူတွေပြည်သူမှာအချက်လက်သတင်းအချက်လက်ကိုသိပံခွင့်ရှိတယ်သတင်းအချက်လက်တွေဆိုတာပြည်သူသိဖို့အတွက်ထားတာပဲဆိုပြီးတော့ပြောကြပါတယ်သို့တော်လည်းပဲအမျိုးသားရေးအကျိုးစီးပွားနဲ့ပတ်သက်တဲ့ဟာတွေအများပြည်သူလုံခြုံရေးကိုထိခိုက်နေတဲ့ကိစ္စတွေဆိုလို့ရှိရင်ဒါကတော့အကန့်အသတ်နဲ့ထင်ရှားထားနိုင်လို့ဆိုပါတယ်ဆိုတော့အခုမြန်မာနိုင်ငံမှာကြတော့တီးကြသူတို့မပြောကြဘဲနဲ့ဝိလဲကြောင်ပတ်လုပ်နေတာဟာဒီလိုထိခိုက်နေတဲ့အခြေအနေမျိုးရှိလို့များလုပ်တယ်လို့အကောင့်မြင်လို့ရမလားခင်ဗျာကျွန်တော်တို
့အဲ့ဒီလိုအကောင့်မြင်လို့ရပုံတော့မရဘူးပြ။တာဝန်ခံပြီးတော့သတင်းစာရှင်းလင်းပွဲလုပ်နေတဲ့သူတွေကိုယ်တိုင်ကသတင်းအချက်အလက်အမှန်ကိုပြည်သူတွေပြီးရမယ်ဆိုတဲ့ကိစ္စရပ်ကိုတော့မှသူတို့နားလေပုံမရဘူးလို့ကျွန်တော်အမြင်တယ်နောက်ပြီးတော့တခါဒီလူမှုကွန်ရက်တွေဖွင့်ပေးလျုံလောက်နဲ့သူတို့ကဒါသတင်းလွှတ်လောက်ခွင့်ပြီးလိုက်ပြီးဒါလုံလောက်ပြီလို့ထင်ပုံရတယ်အဲ့ဒါကိုကြည်ကျင်အောင်အဓိကတာဝန်ယူတဲ့သူတွေကစစ်တပ်ရဲ့ပြည်ထောင်စုဌာနရဲ့သတင်းထုတ်ပြန်မှုအတွက်ပြီးတဲ့အချိန်ကမှမှာပဲထုတ်ပြီးရတဲ့အခြေအနေမျိုးဖြစ်တယ်ဆိုတော့ကျွန်တော်တို့တွေ့ရနိုင်ငံတော်အကျိုးစီးပွားနဲ့ဆိုင်တဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေတော့တိုင်းနေမှာနဲ့စစ်တပ်ဖြစ်ပွားနိုင်တဲ့ကိစ္စရပ်မျိုးတွေနောက်ပြီးတော့တခါပြည်တွင်းမငိမ့်မတဲ့ဖြစ်စေနိုင်တဲ့ကိစ္စမျိုးတွေကိုအကန့်အသတ်နဲ့သတင်းမထုတ်ပြန်ပေးထားတာကျွန်တော်တို့လက်ခံလို့ရတယ်။ဒါတောင်မှတချို့နိုင်ငံတွေမှာဆိုလို့ရှိရင်နှစ်အကန့်အသတ်နဲ့၅နှစ်၊၁၀နှစ်၊၅နှစ်၊နှစ်20စတဲ့ကန့်သတ်ချက်တွေနဲ့သူတို့အဲ့ဒီသတင်းတွေကိုထုတ်ပြန်ပေးရတာဖြစ်တယ်။အခုကျွန်တော်တို့မြန်မာနိုင်ငံမှာဆိုတော့ဥမ္မာမောင်မြင်ပြောသလိုပဲသတင်းထုတ်ပြန်ခွင့်နဲ့ပတ်သက်လို့တိကျတဲ့ဥပဒေတတမမပြဌာန်းထားတာမရှိသေးဘူး။နောက်ပြီးတော့ပြည်သူတွေအပေါ်မှာသတင်းစီးဆင်းမှုနဲ့ပြည်သူတွေရဲ့သတင်းရယူပိုင်ခွင့်ပေါ်မှာလည်းသူတို့တတ်မှတ်ပြီးတော့ပြဌာန်းပြီးထားတာမရှိတဲ့ဥစ္စာကကျွန်တော်တို့ဒီလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နဲ့လွတ်လပ်စွာရေးသားနိုင်ခွင့်ကိုတစ်ဖက်ကဖွင့်ပြီးသလိုနဲ့ကန့်သတ်ထားသလိုဖြစ်နေတယ်လို့ပဲကျွန်တော်ကမြင်ပါတယ
်။အခုသူတို့သတင်းကိုထိန်ချမ်းပြီးတော့လွတ်လပ်တဲ့ကိစ္စမှာလူတွေကသံသယရှိနေရတယ်။သူရဲ့နောက်မှာဒါထက်အရေးကြီးတဲ့လူတွေပါနေလို့မယ်ဒါထက်အဓိကကြတဲ့လူတွေပါနေလို့မယ်ဆိုတော့လူတွေကထင်ကြီးပြီးပြီးတော့ပြောနေကြရေးနေကြပါတယ်အခုထင်ချမ်းပြီးတော့ပွင့်ပွင့်လင်းမပြောတဲ့အခါကျတော့ပြည်သူတွေထင်အောင်ထင်မှဖြစ်နေတာပုံမှန်သွားပြီဆိုပြီးတော့စိတ်တွေပြားလိုက်လို့မကြတော့ဘူးလားခင်ဗျာပြည်သူတွေဘာယူဆ
ဟုတ်တာပေါ့ဗျာဟုတ်တာပေါ့အဲ့ဒါအဓိကပေါ့ ့သူတို့ပြောနေတယ်တမတော်နဲ့အစိုးရနဲ့ကြားမှာယုံကြည်ဖြစ်အောင်တမတော်နဲ့ပြည်သူတွေကြားမှာတန်ရရေဝင်အောင်အဲအဲ့ဒီလိုမျိုးမဖြစ်စေဘူးဆိုလို့ရှိရင်သတင်းအချက်အလက်တွေကိုမှန်ကန်စွာထုတ်ပြန်ပြီးလိုက်ရင်ပြည်သူတွေကလည်းအော်ငါတို့ဒီတမတော်ကဓာရီကိုဆောင်ရွက်ပေးနေပါလားအစိုးရကလည်းဓာရီဆောင်ရွက်ပေးနေပါလားဆိုပြည်သူတွေအနေနဲ့စိတ်ကြည်နမှုတစုံတရာရသွားနိုင်တယ်အခုတော့အဲ့ဒီလိုမဟုတ်ပဲနဲ့လူငယ်တဘာဝမျိုးချစ်စိတ်အစွန်းရောက်ပြီးတော့ဒါလုံးဆောင်မိတဲ့အတွက်မှားတယ်နော်တမတော်ထောက်လန်းကြီးကအမျိုးသားကြီးကိုဘယ်တော့မှတစ်ဆာမဖောက်ဘူးစရာတွေမဆိုင်တာတွေရှောက်ပြောနေတဲ့ဥစ္စာကတော့ကျွန်တော်တို့နားထောင်တဲ့လူတွေတော့မှနားထောင်ရင်းနဲ့တော်တော်ဒေါသထွက်တဲ့သတင်းစာရှင်းလင်းပွဲဖြစ်တယ်လို့ပဲကျွန်တော်တို့မြင်ပါတယ
်ဟုတ်ကဲ့နောက်တစ်ချက်ကဂရုသတင်းထုတ်ပြန်ပြည်ထရေးကဖြစ်နေတယ်ပြည်ထရေးကစစ်တပ်ရဲ့လက်အောက်မှာရှိတဲ့ဌာနသူတို့ဝန်ကြီးဒုတိယဗိုလ်ချုပ်ကိုတိုင်းတက်ပြီးတော့ပြောတယ်ဆိုတော့ဒါဟာထုတ်ပြန်တဲ့ဌာနအဖြစ်လည်းပဲသူကပြန်ကြေးတွေပါရှိရတဲ့ဌာနအဲ့ဘက်ကမလုပ်ဘူ
းဟုတ်ကဲ့ဒီအစောပိုင်းတွေမှာဒီအမှုဖြစ်စဉ်ရဲ့အစောပိုင်းကာလတွေမှာအစောပိုင်းခန္ဓာတွေမှာဒီတမရရုံးကနေပြီးတော့တာဝန်ယူပြီးတော့သတင်းထုတ်ပြန်တာမျိုးတွေရှိပေမဲ့လို့ဒီအခုကျတော့ဒီတကယ်ကိုအရေးကြီးတဲ့သတင်းကရှင်းလင်းမဲ့ကျတော့ဒီရဲချုပ်ကိုတာဝန်ပေးပြီးတော့တာဝန်မလို့ရှင်းလင်းပဲသူတို့ဒီသတင်းထောက်လန်းကြတဲ့ဒီတက်မတော်အဖွဲ့ဝင်တွေကတာဝန်ပေးပြီးတော့ပြောခိုင်းခြင်းဟာသတင်းတစ်ခုတော့ထူးခြားတယ်လို့ကျွန်တော်မြင်ပါတယ်။ဘာကြောင့်လဲဆိုတော့ဒီသမရယုံကနေသတင်းထုတ်ပြန်ပြီးဆိုလို့ရှိရင်ဒီအဲ့ဒီသတင်းနဲ့ပတ်သက်ပြီးတော့သူတို့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့သူတို့ကိုယ်တိုင်တာဝန်ယူရပါတယ်။ဒီအရသာအစိုးရဘက်ကနေတာဝန်ယူရတယ်ဆိုတော့သဘောပါ။အခုကျတော့ဘာကြောင့်အရသာအစိုးရကတာဝန်ယူပြီးတော့သမရကတာဝန်ယူပြီးတော့မထုတ်ပြန်တာလဲ။ဒီလိုမထုတ်ပြန်ရခြင်းမှာဒီအခုလောလောဆယ်တွေ့ရှိချက်တွေနဲ့ပတ်သက်ပြီးတော့ကဝေဦးလီချုပ်ရဲ့လက်အောက်မှာရှိတဲ့ပြည်သေးရေတို့ဟလာတက်တို့ဆိုတော့သူတို့ကစုံစမ်းနေတဲ့အချက်တွေကိုအရသာအစိုးရကအတိအမှန်မပြုကျင်တာလားသဘောထားကွဲလွဲမှုတစုံတရာရှိနေတာလားဒါဟာကျွန်တော်တို့သတင်းသမားတွေနဲ့တွေးပြီးတော့ဆက်ပြီးတော့စုံစမ်းသင့်တဲ့အချက်ဖြစ်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဦးမင်းတို့နောက်တစ်ခုကပြည်တိုင်းဝန်ကြီးကပြောတဲ့အထက်မှာပါတယ်ထင်ပါတယ်ဒီမျိုးချစ်စိတ်နောက်အစွန်ရောက်စိတ်ကြစကြောင်းအလိုလုတ်တယ်ဆိုရဲကိစ္စတကယ်လို့အဲ့လိုလုတ်တယ်ဆိုရင်သူတို့ဟာဒါအစွန်ရောက်ဝါဒဘာညာနဲ့ပတ်သက်နေတဲ့အတွက်ဒါအကြံဖက်မှုဆိုင်ရာဥပဒေပါတွေရှိရမှုကခင်ဗျာမြန်မာပြည်မှာ
ရှိပါတယ်ဟုတ်ကဲ့အဲ့ဒါကိုတိုင်ပြေဥပဒေတွေပါရှိပါတယ်
ဟုတ်ကဲ့ဆိုတော့အဲ့ဒီဥပဒေနဲ့ပို့ပြီးတော့အကျုံးများဝင်နေမလားလို့ကျွန်တော်စဉ်းစားမိရောက
်ဟောစားပါဗျာကျမ်းပြင်းအရာပြောမယ်ဆိုလို့ရှိရင်ရာဇသက်ကြီးတဲ့မှာကိုပဲနော်နိုင်ငံတော်ပုံကမှုရဲ့အောက်ထဲမှာအဲ့ဒီလိုပြမှုကြီးတွေနဲ့ပတ်သက်လို့ရေးယူလို့ရတဲ့ကိစ္စမျိုးတွေရှိတယ်နော်လူမျိုးချစ်စိတ်အစွန်းရောက်တယ်ဆိုလို့ရှိရင်လူမျိုးနဲ့တမျိုးအမုန်းပွားအောင်ဒီတွင်မှာမငြိမ်မသက်ဖြစ်အောင်သူလှုံ့ဆော်နိုင်တဲ့ကိစ္စတွေဖြစ်တဲ့အတွက်ရာဇသက်ကြီးဥတီနဲ့အရေးယူလို့လည်းရတယ်။အဲအခုလက်နက်တွေပါလာပြီဆိုလို့ရှိရင်အစိုးရပြောတဲ့အကြမ်းဖက်မှုတိုက်ဖြတ်ရေးဥတီနဲ့လည်းအရေးယူလို့ရတယ်။အဲ့ဒီလိုအရေးယူထားတဲ့ဥပမာလည်းကျွန်တော်တို့ရှိတယ်။အဲ့ဒီလိုမလုပ်ဘဲနဲ့ဒီမှုမှာတာမန်ရာဇဝတ်မှုလောက်ကြီးဖြစ်ရုံပါဆိုတဲ့သဘောမျိုးအနေနဲ့လုပ်တဲ့ဥစ္စာကတော့ဒါအမှုကိုပေးငင်သွားအောင်ပပျောက်သွားအောင်ဒီလေဝင်ကြီးဌာနကိုယ်တိုင်ကဒီနေ့သတင်းစာရှင်းလင်းပွဲမှာဖုံးဖိပေးတဲ့အခြေအနေမျိုးရောက်နေတယ်လို့ပြည်သူတွေကခံစားရတယ်လို့ပဲကျွန်တော်အားလုံးမြင်ပါတယ
်အပတ်စဉ်တင်ဆက်တဲ့ဥကြောစင်သာရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရတာပါဒီအစီအစဉ်ကိုကြာတာပရိနစ်မိနစ်ပိုင်းမှာလည်းပြန်ပြီးထုတ်လွှင့်ပေးပါရရှင်
နည်းပညာနဲ့ပတ်သက်လို့ကမ္ဘာတဝန်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
် VOA မြန်မာပိုင်းဗုဒ္ဓနေ့ညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျမတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်အခုဆက်လက်ပြီးတော့အားကစားဆိုင်ရာသတင်းတွေကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့နာမည်ကြီးတင်းနစ်အားကစားသမား Roger Federer နဲ့ပတ်သက်တဲ့အားကစားသုံးသပ်ချက်ကိုနားဆင်ရပါမယ်ကိုရင်နိုင်တင်ပြထားပါတယ်ရှင်
ဆစ်စလနိုင်ငံကကဘာကျော်တင်းနစ်ကစားသမားရော်ဂျာဖက်ဒရာဟာ2019 Australian Open တင်းနစ်ပြိုင်ပွဲအမျိုးသားတူချင်းနောက်ဆုံးဖိုင်နယ်မှာစပိန်နိုင်ငံကရာဖဲလ်နဒေါလ်ကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်မဘုံမျိုးကရော့ဒ်လီဗာကွင်းကြီးမှာကစားခဲ့တဲ့နောက်ဆုံးဖိုင်နယ်မှာအကျိတ်နဲ့တယောက်တစ်ပွဲစီအနိုင်ရပြီးတော့နောက်ဆုံး5ပွဲမြောက်မှာဖက်ဒရာက6-3နဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါနာဂါသူအတွက် Australian Open ကို5ချိန်မြောက်ပိုဆွဲတာဖြစ်တယ်လို့ဒီပွဲနိုင်လိုက်တာကြောင့်သူဟာအမျိုးသားထဲမှာ Grand Slam ပြိုင်ပွဲကိုလည်း18ချိန်နဲ့အနိုင်ရပြီးတော့အများဆုံးနိုင်ရတဲ့သူဖြစ်နေစံချိန်တစ်ကိုထပ်တင်လိုက်တာဖြစ်ပါတယ် Federer မတိုင်ခင်နောက်ဆုံးအချိန် Grand Slam အနိုင်ရခဲ့တာက2012 Wimbledon ပြိုင်ပွဲမှာဖြစ်တဲ့အတွက်5နှစ်လောက်ကြာပြီးမှတခါပြန်ပြီးတော့ပိုဆွဲတာဖြစ်ပါတယ် Federer အခုလို5နှစ်လောက်ကြာပြီးမှ Grand Slam ကိုပြန်ရတဲ့အပေါ်မှာမြန်မာလက်ရေးစင် Tennis ကစားသမားဟောင်းဦးထွန်းအောင်ပြောတာကတော့
အကအနေနဲ့ကတော့ဖက်ဒရာဒီအနိုင်နောက်ကအနိုင်ရမယ်ဆိုတာတန်တရားမရှိ
ဘာဖြစ်လို့လဲ
ဘာဖြစ်လို့လဲအကြောင်းရင်းကသူကစားပုံကစားနည်းနော်အဲ့ဒါကညနဲ့သူကတမှုထူကြတယ်အဲ့ဒါပမာဟာသူ့စီမှာရက်ချက်တည်းအမျိုးမျိုးရှိတာကဟိုညနဲ့အကွက်ကမရှိဘူးသူ့ဖိုးဟန်းကလည်းအဲဗာလေဟိုအင်္ဂလိပ်လိုပြောရင်စမှုဖြစ်တာပေါ့လေတော့ဘက်ကင်းရဲ့တခါကြရင်သူကနှစ်ဖက်နဲ့မရိုက်ဘူးတစ်ဖက်ထဲနဲ့ရိုက်နိုင်တယ်အဲ့ဒါကအဲ့ဒီဘက်ကင်းဘက်ကိုရောက်တဲ့ဘောတွေကိုအလားမိနိုင်တယ်နှစ်ဖက်ရိုက်တဲ့လူကအလားမိရတာခက်တယ်နော်နောက်ပြီးသူရိုက်တာကကျွဲသားနားသားလို့ရိုက်တာမဟုတ်ဘူးသူကတခါတည်းကိုပုံမှန်စတိုင်လာမှန်တယ်လीသူရှိမှဦးနာဟာခွင့်မရှိဘူးသူဆက်ဆက်စားလဲကောင်းတယ်နော်တော့သူဘက်ကင်းကလည်းကောင်းတယ်ဖိုးဟင်းကလည်းကောင်းတယ်ဘောလီဆိုလို့ရှိရင်လေပြောစရာမရှိဘူးเนาะချော့ချော့ချူချူရှိတယ်အဲ့ဒါတွေကိုပေါင်းထည့်လိုက်တော့ဖက်ဒရာ35နှစ်36နှစ်ပြည်မယ်လေเนาะရိုက်နိုင်တဲ့အရေးချင်းကကောင်းတဲ့အတွက်ဖြစ်တယ်เนาะအဲ့ဒါကြောင့်ပ
ါဆိုတော့သူ့ရဲ့ဒီအကောင်းဆုံးဒီအာတာချက်ပေါ့အဲ့ဒီဟာကိုရောဘယ်လိုမြင်လဲ
အဲ့ဒါကသူကစိတ်ဓာတ်လည်းပါတာပေါ့နိသူအနောက်ရောက်နေပြီနဲ့ပြန်ကြိုတက်နိုင်တယ်ဆိုတော့အခုဒီ Australia Open မှာပိတ်ဆုံးပွဲကြီးဟို final set မှာနဒါလာဖက်ဒရာရဲ့ service ကိုအနိုင်ရထားတယ်နော်အဲ့ဒါသူဆက်ရိုက်သွားလို့ရှိရင်သူနိုင်မှာနော်အဲ့ဒါကိုဖက်ဒရာကပြန်ပြီးတော့ဒီနဒါရဲ့ service ပေးပွဲကိုပြန်အနိုင်ရအောင်ကစားနိုင်တာကအဲဒါကထူးခြားချက်တစ်ခုပဲနော်ဟိုလက်မလျှော့ဘူးဆိုတော့လေရိုက်ပုံရိုက်နည်းကိုဟိုတချို့ကတော့ဟိုချိုကစားတယ်လေအဲသူကမချိုဘူးသူကတခါတည်းကိုရစရာရှိတဲ့အမှတ်ကိုသူရအောင်ရိုက်ယူမှာပဲမှားရင်လည်းမှားမယ်ဒါပေမဲ့သူကမှားခဲ့တယ်သူကတွက်ထားတယ်အင်းဘယ်လိုရိုက်ရင်ဘယ်လိုရမယ်ဆိုတော့ဆိုတာအဲ့ဒါလေးတွေလေသူကပါတယ်အဲ့ဒီမှာသူကဟိုတပန်းစားတယ်ပေါ့ဒီ
ဖက်ဒရာဟာ1998ခုနှစ်မှာကြေးစားတင်းနစ်လောကထဲကိုပထမဆုံးအကြိမ်ဝင်ရောက်လာခဲ့တာဖြစ်ပြီးတော့သူ့ရဲ့ပထမဆုံး Grand Slam Champion ဆုကတော့2003ခုနှစ် Wimbledon ပြိုင်ပွဲမှာဖြစ်ပါတယ
်။ဒီ Wimbledon မှာရိုက်တဲ့ဥစ္စာကသူအကောင်းဆုံးပဲနော်။အဲ့ဒီမှာသူစနိုင်တာပဲ။သူရိုက်တဲ့နည်းက Wimbledon အတွက်ကအကောင်းဆုံးပဲ။ဘာလို့လဲဆိုတော့ဒီ Seven Body လုပ်လို့ရှိရင်အဲဘာလဲတပန်းသားတယ်နော်။ဖက်ဒရာရဲ့အခက်အခဲဆုံးကတော့ပြင်စစ်ဟိုပေါ့ပြင်စစ် open ပေါ့လေ French open အဲ့ဒါကသူကဒီရှင်စည်းပေါ့လေ clay court တော့ခေါ်တယ်သူကနည်းနည်းနှီးတယ်နှီးတော့တစ်ဖက်သားကပြန်ရိုက်ဖို့ဟိုအချိန်ရတယ်အဲ့ဒီမှာအကောင်းဆုံးကတော့ဟိုညင်းစရာမလိုဘူးနာဒါလာတော့အကောင်းဆုံးပဲ
သူကအခု Grand Slam မှာတော့18ချိန်နိုင်ပြီးတော့
ဟုတ်ပြီ
သူအများဆုံးစံချိန်တင်ထားတယ်အဲ့ဒီတည်းကသူ့ရဲ့အကြီးမားဆုံးအောင်မြင်မှုဆိုရင်ဘယ်ဟာကိုအငယ်ရွေးမလဲ
။အဲကျွန်တော်ကတော့ဝင်းမလန်ကိုရွေးပါမယ်။ဝင်းမလန်ကတော့ဒီပွဲကြီးလေးခုထဲမှာတော့အများရဲ့အထုတ်ထိပ်ကြတာပေါ့နိ
။သူက
နောက်ပြီးရှေ့အကြဆုံးနဲ့ဖြစ်တယ်။အဲ့ဒီဝင်းမလန်မှာ तू က9ချိန်တောင်နိုင်တယ်နော်။အဲနောက်ပြီးဟို Australian Open 5ချိန်အဲ US Open 5ချိန်ပြည်စစ် Open ကြတော့ချိန်မရဘူးတယ်နော
်။ဟုတ်။အဲ့တော့သူရဲ့တန်တန်းလျှောက်မှာအကြီးမားဆုံးပြိုင်ဘက်ကဘာတူလဲ
အကြီးညာပြိုင်ဘက်ကတော့ဟိုနဒါပဲပြောရမှာပဲ
Grand Slam ကို18ချိန်နိုင်လိုက်တယ်အခုချိန်မှာဒီ Grand Slam ပြိုင်ပွဲမှာစုတိအရတော့သူ့ထက်သာတဲ့လူဘယ်သူမှမရှိဘူးဆိုတော့ဒီ Tennis သမိုင်းတစ်လျှောက်မှာရောသူကအကောင်းဆုံး Tennis ကစားသမားလားဒါမှမဟုတ်ဘယ်သူလဲ
အခုတော့ပြောရမှာပဲအဲသမိုင်းတစ်လျှောက်မှာသူအကောင်းဆုံးပဲလို့ပြောရမှာပဲအဲသူ့မှတ်တမ်းက18ခုဆိုတာကတော့အဲတော်တော်ရှာရှာပါပါအစားကတင်တာ၁၆ခုနဲ့ရက်သွားမယ်တင်တာသူကနောက်ထပ်ခါတိုးလိုက်ပြန်ပြီတခါဟုတ်
ကဲ့အ
ဲအခုလိုရိုက်ပုံရိုက်ပြီးနေဆိုရင်သူအဲနောက်ကဟို grand slam ရဖို့ဟိုလမ်းကတော့ရှိတယ်ဆိုတော့အဲဒီ tennis ပါလေ tennis ကစားသမားကြီးအကြာရောဒီနောက်ပြီးတော့စမ်းစစ်သူကြီးအကြာမှာကအခုပြောလာပြီအဲ federal ဟာဒီအကောင်းဆုံးပဲဆိုပြီးတော့
အဲတယောက်ယောက်ရောသူရဲ့စံချိန်ကိုအချင်းချင်းမှာချိုးလာလိမ့်မယ်လို့ရောမြင်လားချိုးနိုင်ဖို့ရောလွယ်ပါမလား
အဲလွယ်ဖို့တော့သိတော့မရှိဘူးလောလောဆယ်အစကျွန်တော်ဂျိုကိကိဗာသာကြိုတက်မလားဟိုနဒါကများကြိုတက်မလားလို့အဲအချင်းအောင်ဒီမှာတော့ရှိခဲ့ပါတော့လေဒါပေမဲ့သူကအဲ့လိုနောက်ထပ်တက်တယ်လားနောက်တစ်ခုတိုးလိုက်ပြန်ပြီဆိုတော့တော်တော်လေးကိုရှားပါလိမ့်မယ်
Roger Federer ဟာ Wimbledon ပြိုင်ပွဲကို9ချိန် Australian Open ကို9ချိန် American Open ကို9ချိန်ပြင်သစ် Open ကို2ချိန်နဲ့ Grand Slam Plus စုစုပေါင်း18ချိန်ပိုဆွဲခဲ့တာဖြစ်ပါတယ်ခင်ဗျာ
ဗုဒ္ဓရှင်ညိုင်းညတိုင်းထုတ်လွှင့်ပေးနေကြအားကစားဆိုင်ရာသတင်းတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ကျမတို့ကြာသာပတိနေ့မနေ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့မြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိလိုင်းတိုမီတာ30 40 50နဲ့လိုင်းလိုက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိမ်းကြည့်ညာပေးပါမယ်ရှင
်သမ္မတဒေါ်နယ်ထရမ့်ဟာအင်္ဂါနေ့ညကကွန်ဂရက်လွှတ်တော်မှာပထမဆုံးကျင်ပြောတဲ့မင်းကွန်းနဲ့လွန်ခဲ့တဲ့39ရက်ကျန်းသက်စာချင်းစုပွဲမှာပြောခဲ့တဲ့မင်းကွန်းနဲ့မတူဘဲပို့ပြီးတော့အကောင်းမြင်တဲ့သဘောထားတွေကိုပြောခဲ့ပါတယ်။ခတ်တိန်တိန်တွေးတဲ့အရေးမပါတဲ့ထိတ်တဲ့ရင်ဆိုင်မှုတွေလုပ်ရမယ်အချိန်ကာလအကုန်ဆုံးသွားပြီလို့သမရကဆိုပါတယ်။ဒါပေမဲ့လည်းတိုက်ပွဲကိုရည်ညွှန်းပြောဆိုတာတော့ရှိခဲ့ပြီးအထူးသဖြင့်ကတော့သမရရဲ့အဆိုအဖြစ်အစွန်းရောက်အစ္စလာမ်အကြမ်းဖက်ဝါဒကိုနှိမ့်နှင်းရမယ်တိုက်ပွဲဖြစ်ပါတယ်။အဲ့ဒီစာသားဟာသမရရဲ့အမျိုးသားလူညွန်ရေးအကြံပေးဒုတိယဗိုလ်ချုပ်ကြီး HR McMaster နဲ့သူ့အဆိုအရဖွဲ့မှပါဝင်သူတချို့ကဆက်မသုံးဖို့ Mr. Trump ကိုအကြံပေးထားတဲ့စာသားဖြစ်တယ်လို့သတင်းဌာနအများအပြားကပြောကြပါတယ်။ Syria အဆိုအရဟာဓာတ်ရုဏတ်တွေတုံးပြီးတိုက်ခိုက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုတုံ့ပြန်တဲ့အနေနဲ့ဒဏ်ခတ်အရေးယူမဲ့ကုလသမဂ္ဂဆုံးဖြတ်ချက်တရက်ကိုတရုတ်နဲ့ရုရှားတို့ကဗီဒီယိုအနာတုံးပြီးပယ်ချလိုက်ပါတယ်။ဒီဆုံးဖြတ်ချက်ကိုပြစ်တင်ပြင်သစ်တဲ့ American တို့ကထောက်ခံထားတာပါ။2014နဲ့2015ခုနှစ်တွေကဓာတုလက်နက်သုံးတိုက်ခိုက်ခဲ့တာတွေမှာပါဝင်ပတ်သက်တဲ့ဆိုတော့ဆီးရီးယားနိုင်ငံသားအဖွဲ့အစည်းနဲ့ကုမ္ပဏီစုစုပေါင်း22ခုအပေါ်တံခါးအရေးယူမှုတွေချမှတ်ဖို့ဖြစ်ပါတယ်။တိုက်ခိုက်မှုတွေမှာအသုံးပြုတဲ့ရဟတ်ယာဉ်တွေဆီးရီးယားအစိုးရကိုရောင်းချထောက်ပံ့တာတွေမလုပ်ဘူးလေ။ဒီဆုံးဖြတ်ချက်ကနေနိုင်ငံအားလုံးကိုပိတ်ပင်တားမြစ်ဖို့ပါဝင်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ရဲ့ဖြူတူအမိကွဲကိုကင်ဂျုံနမ်တည်ဆုံမှုနဲ့ဆက်ဆက်ပြီးမျိုးသမီးနှစ်ဦးကိုလူသတ်မှုနဲ့မလေးရှားကဒီကနေ့ဆွဲချက်တင်လိုက်ပါပြီ။အသက်25နှစ်အရွယ်အင်ဒိုနီးရှားနိုင်ငံသူ CDICR နဲ့အသက်28နှစ်အရွယ်ဗီယက်နမ်မျိုးသမီးဒုံဒီဟောင်းတို့ကိုကွာလာလမ်ပူမြို့တော်ကတရားရုံးတစ်ခုမှာလူမျိုးရေးအများပြားချပြီးတော့ဒီကနေ့ရုံးထုတ်တာပါမျိုးသမီးနှုတ်ကသူတို့မှာအပြစ်မရှိတဲ့အကြောင်းပြောပြီးရုပ်သံဇာတ်လမ်းတစ်ခုအတွက်ဟန်ပြနောက်ပြောင်တဲ့တရုတ်ဆောင်ချက်တစ်ခုမှာပါဝင်ခဲ့တာလို့ယုံကြည်ခဲ့ကြတဲ့အကြောင်းပြန်လျှောက်ထားပါတယ်အာဖဂန်နစ္စတန်နဲ့ပါကစ္စတန်နိုင်ငံသားနေဆက်ကတရားဝင်ဝင်ထွက်နေရာတွေကိုပြန်ဖွင့်ပေးဖို့ဒေသဆိုင်ရာထိပ်သီးအစည်းအဝေးတစ်ခုတွင်ဂုံတွင်ပိတ်အာဖဂန်နစ္စတန်နိုင်ငံကပါကစ္စတန်နိုင်ငံကိုတောင်းဆိုလိုက်ပါတယ်ဗီယက်နမ်ကွန်မြူနီအစိုးရအနေနဲ့ဥရောပသမဂ္ဂ EU နဲ့လွတ်လပ်စွာကုံသွယ်ရေးသဘောတူစာချုပ်တစ်ခုကိုအတိမဖြစ်ခင်မှာလူ့အခွင့်အရေးအခြေအနေတိုးတက်အောင်လုပ်ဖို့ဥရောပလွှတ်တော်ကိုယ်စားလှယ်တွေကဗီယက်နမ်ကိုဖိအားပေးနေပါတယ်။ဥရောပလွှတ်တော်ကလူ့အခွင့်အရေးဆိုင်ရာကော်မတီကွဲတစ်ခုဖေဖော်ဝါရီလနှောင်းပိုင်းမှာဗီယက်နမ်နိုင်ငံကိုတွားရောက်လေ့လာပြီးတဲ့နောက်လူ့အခွင့်အရေးဆိုင်ရာစိုးရိမ်ချက်တွေကိုဥရောပလွှတ်တော်အမတ်တွေကပြောလာတာပါခင်ဗျာ။
တရင်အချင်းချုပ်ကိုကိုကျော်သိန်းကြီးညာပေးခဲ့တာပါရှင်ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခဲလ်ဒူဘန်စကီဖြစ်ပါတယ်ကျွန်မရှားဖောင်ပါ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
Thank you. This program has come to you from the Voice of America, Washington.